Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ21ရက်တနင်္ဂနွေနေ့မနက်ခင်း VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51လိုင်းလမ်းမီတာ190တို့အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်ရှင်။ဒီမှာခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမသိန်းကြီးထိုက်ပါ။ဟောင်ကောင်မှာမနေ့စနေနေ့တုန်းကတော့ရဲတွေကိုထောက်ခံတဲ့အနေနဲ့လူပေါင်းတောင်းငယ်ချီပြီးတော့ချီတက်ခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့အခြေခံဥပဒေတင်မှာတော့နျူကလ িয়ার လက်နက်နိုင်ငံရဲ့ခေါင်းဆောင်အဖြစ်ကင်ဂျုံအွန်းကိုတင်မြှောက်ထားပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။အခုမနေ့ကနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ AIDF ဆိုင်ရာနိုင်ငံတကာညီလာခံမှအဓိကဆွေးနွေးပြောကြားချက်တွေကပါရပါလေ
။ The risk of those people being left behindand not being treated in a proper manner with
USAIDS ရဲ့ယာယီအမှုဆောင်ညွှန်ကြားရေးမှူးပြောကြားချက်နဲ့အတူနှာစင်ရဖို့ရှိသလိုမြန်မာနိုင်ငံကနေမလေးရှားဘက်ကိုတရားမဝင်သွားပြီးအလုပ်လုပ်မဲ့သူတွေကိုထိုင်းနိုင်ငံထဲမှာဇက်တိုက်ဖမ်းဆီးမိနေတာမှာမနေ့ကလည်း58ယောက်ဖမ်းခဲ့မိတဲ့အကြောင်းပြောပြပေးဦးမှာပါတနင်္ဂနွေနေ့မနက်ခင်းတိုင်းနာဆင်နေကြဥအောင်ခေရမြမအရေးတုံတက်ချက်နဲ့ American Style Indian တို့အင်္ဂလိပ်သင်ခန်းစာကိုလေ့လာနိုင်သလိုစနေနေ့ညတိုက်ရိုက်လေလံဆွေးနွေးကအစီအစဉ်ကိုလည်းပြန်ပြီးတော့နာဆင်နိုင်ကြပါရဲ့ရှင်။ဒီလိုအစီအစဉ်တွေမတိုင်ခင်တော့အခုရင်ဆုံးဇူလိုင်လ21ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုညာဝင်းအောင်တို့ပြောပြပါမယ်ရှင်
။ဟောင်ကောင်ကျွန်းမှာစနေနေ့ကလူပေါင်းတောင်းနဲ့ချီချီတက်ခဲ့ကြပြီးရဲတွေကိုထောက်ခံကြောင်းနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးတောင်းဆိုခဲ့ကြပါတယ်။တရုတ်ပြည်မှာကြီးထန်တဲခန့်လွှဲပြောင်းပေးရေးဥပဒေချမ်းကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေမှာရဲတွေနဲ့တက်ကြွလှုပ်ရှားသူတွေကြားအဓိကရုံးတွေဖြစ်ခဲ့ပြီးဟောင်ကောင်မှာပဋိပက္ခတွေပေါ်ပေါက်ခဲ့တာပါ။ဟောင်ကောင်ကနေတရုတ်ပြည်မှာကြီးကိုတဲခန့်လွှဲပြောင်းပေးနိုင်ရေးဆိုင်းငံ့ထားတဲ့ဥပဒေချမ်းအပေါ်ဟောင်ကောင်အစိုးရရဲ့ကင်တွယ်ပုံနဲ့အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲကြီးတည်းရဲ့ကျင်းပဖို့တည့်ရက်လိုမှာ Safeguard Hong Kong ဟောင်ကောင်ကာကွယ်ရေးဆိုတဲ့လူထုစည်းဝေးပွဲထွက်ပေါ်လာတာပါတနင်္ဂနွေနေ့ဆန္ဒပြပွဲအကြိုမှာ AACC ရှိကြဖို့ရဲတပ်ဖွဲ့ကတိုက်တွန်းထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားမယ်လို့ခန့်မှန်းရပါတယ်အရင်ဆန္ဒပြပွဲဒီမှာတုန်းကလမ်းတွေပိတ်ဖို့တက်ကြွလှုပ်ရှားသူတွေတုံးခဲ့ကြတဲ့တတ်တူအကာအရန်တွေကိုလည်းရဲချီတက်ပွဲလမ်းကြောင်းဧရိယာကနေအနာပိုင်တို့ကဖယ်ရှားထားပါတယ်။ဟောင်ကောင်ကိုလွှဲပြောင်းပေးအပ်ပြီးနောက်ပိုင်းအကြီးကျယ်ဆုံးတော်လှန်ရေးကိုကြုံတွေ့နေရတာလို့လည်းဥပဒေပြုရေးကောင်စီအကြီးအကဲဟောင်း Jasper Singh ကပြောပါတယ်။ဗြိတိန်အုပ်ချုပ်မှုအောက်ကနေ1998ခုနှစ်မှာဟောင်ကောင်ကိုတရုတ်ပြည်မှကြီးထံပြန်လည်လွှဲပြောင်းပေးခဲ့ပြီးနောက်ကျင့်သုံးနေတဲ့တနိုင်ငံစနစ်နှမျိုးမူအပေါ်မှာလဲအကြီးမားဆုံးစိန်ခေါ်အကဲဆတ်မှုကြီးနဲ့ကြုံတွေ့နေရတာဖြစ်တယ်လို့သူကပြောပါတယ်ရှင်
။ဗီဒင်အလန်ဖွင့်တူထားတဲ့ရေနံတင်သင်းမောတစ်စင်းကိုဟော်မုတ်စီလက်ကြားမှာအီရန်တို့ဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးဗီဒင်ကပြင်းထန်စွာသတိပေးလိုက်တယ်လို့ဒီဖမ်းဆီးမှုဟာဗီဒင်တို့ရဲ့လုပ်ရက်ကိုလက်တော့ပြန်တာဖြစ်တယ်လို့အီရန်ကပြောကြားလိုက်တဲ့အတွက်တင်းမာမှုတွေပိုပြီးမြန်မာလာနေပါတယ်။အီရန်အစိုးရဟာတရားဥပဒေနဲ့မညီညွတ်ပဲတည်ငြိမ်မှုကင်းမဲ့တဲ့လမ်းကြောင်းကိုရွေးချယ်နေပုံရတယ်လို့ဗီဒီနိုင်ငံသားဝန်ကြီးဂျယ်ရီဟန်ကတတိပေးပြောကြားခဲ့ပြီးတရက်ကြာမှာဗီဒီဆိုင်ရာအီရန်တန်ယုံယာယီတာဝန်ခံကိုဗီဒီနိုင်ငံသားယုံကဆင့်ခေါ်ခဲ့ပါတယ်။ဗီဒီအလန်နှွင့်ထူရတဲ့ရေနံတင်သင်္ဘောကိုသူတို့ဖမ်းယူခဲ့တာဟာဗီဒီပိုင်ဂျေဘရိုဒါရေပိုင်နဲ့အနီးအီရန်ရဲ့ရေနံစိမ်းတယ်ယူပို့ဆောင်တဲ့သင်္ဘောကြီးကိုပြီးခဲ့တဲ့သတင်းနှစ်ပတ်ကဖမ်းဆီးရမှာဗီဒီနိုင်ငံကပါဝင်ပတ်သက်ခဲ့တယ်ဆိုပြီးအီရန်နိုင်ငံရဲ့ဩဇာကြီးမားတဲ့ကောင်စီဖွဲ့ကစနေနေ့မှာပြောကြပါတယ်ဒီကောင်စီပြောခွင့်ရကတော့ဒီလိုလက်တော့ပြန်ဆောင်ရွက်တဲ့ကိစ္စဟာနိုင်ငံတကာဥပဒေမှာအထင်ရှားရှိတာကြောင့်သူတို့ရဲ့ဖမ်းဆီးမှုအမှန်ကန်ကြောင်းပြောကြပါတယ
်အမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုနဲ့အီကွေဒေါ်သမ္မတလီနင်းမိုရီနိုတို့အီကွေဒေါ်မြို့တော်ခွေတိုမှာစနေနေ့မှာတွေ့ဆုံဖို့ရှိနေပါတယ်ကမ္ဘာအနောက်ဖက်ချမ်းမှာအချမ်းဖက်ဝါဒဆဲချင်းချောက်မှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်နိုင်ငံဆိုင်ဝန်ကြီးရဲ့လက်တင်အမေရိကခီးစဉ်ကိုသွားနေတာဖြစ်ပါတယ်။ပြီးခဲ့တဲ့1994ခုနှစ်တုန်းကဘယူနိုအေရီစ်မှာလူပေါင်း85ဦးသေဆုံးခဲ့ရတဲ့ဂျူးစင်တာတစ်ခုဘုံးခွဲတိုက်ခိုက်မှုကိုညွှန်ကြားသူအဖြစ်တမ်းပြရှိထားတဲ့ဟက်စ်ဘိုလာစစ်သွေးချအဖွဲ့ခေါင်းဆောင်ကိုအမေရိကန်ကဗန်နာရီအရာတန်းခတ်ပိတ်ဆို့မှုချမှတ်ကြောင်းလဲပြီးခဲ့တဲ့တောက်ချာနေ့က အာဂျင်တီးနားနိုင်ငံကိုရောက်ရှိစဉ်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကအတည်ပြုပြောဆိုခဲ့ပါတယ်။ Hezbollah အကြမ်းဖက်ဝါဒဆွဲအဖွဲ့ကအဖွဲ့ဝင်တွေလက်ချက်နဲ့တည်ဆုံခဲ့ချရတာဖြစ်ကြောင်းအီရန်ဒေါ်လာရေးပြည်ဆောင်တပ်ကငွေကြေးထောက်ပံ့မှုနဲ့တည်ယူပို့ဆောင်ရေးကူညီပေးခဲ့ကြောင်းတိုက်ခိုက်ခံရမှု25နှစ်ပြည့်အာဂျင်တီးနားမှာလုပ်တဲ့အခမ်းအနားမှာနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကပြောဆိုခဲ့တာဖြစ်ပါတယ်။ဆယ်မာရာဦးဆယ်မာဟာသူရတန်ယုံဘုံခွဲတိုက်ခိုက်မှုမှာကွင်းစင်ပူပေါင်းဆောင်ရွက်ခဲ့သူ Hezbollah အဖွဲ့ကိုစားအချမ်းဖတ်ဝါရဆဲတိုက်ခိုက်မှုတွေကိုဆက်လုပ်နေတဲ့အလို့ရှိနေသူတူဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုပြီးသူ့အပေါ်အရေးယူမှုနှစ်ခုကိုလည်းကြေညာခဲ့ပါတယ်။ဆယ်မာရာဦးဆယ်မာကိုဖမ်းဆီးနိုင်ရေးသတင်းပေးသူကိုဒေါ်လာ9တန်စုငွေပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာထားပါတယ်။ဆယ်မာကိုကမ္ဘာလုံးဆိုင်ရာအချမ်းဖတ်ဝါဒီတူဖြစ်အထူးသတ်မှတ်ပြီးအမေရိကန်ရဲ့ဗန်နိုင်းစနစ်မှာအသုံးပြုခွင့်မရအောင်ပိတ်ပင်ထားပါတယ်
။နောက်ကမ္ဘာကိုလူသားတွေပထမဦးဆုံးခြေချနိုင်ခဲ့တဲ့အနည်း90ပြည့်ဇူလိုင်20ရက်နေ့မှာအမေရိကန်ဒုသမ္မတမိုက်ဖန့်စ်ကဒီလိုသမိုင်းတွင်အောင်လုပ်ခဲ့ကြတဲ့အမေရိကန်အာကသယာဉ်မှူး3ဦးကိုချီးကျူးဂုဏ်ပြုစကားပြောကြားလိုက်ပါတယ်။သူတို့3ဦးဟာအာကသပြန်ပွဲကိုအနိုင်ရတာထက်ပိုပြီးကြီးကျယ်တဲ့အရာတွေကိုလုပ်နိုင်ခဲ့ကြောင်းသူတို့ကကျွန်တော်တို့နိုင်ငံကိုပိုပြီးထင်ရှားစေခဲ့ကြောင်းသူတို့ကြောင့်တိုးတောင်းတဲ့အချိန်ကာလအတွင်းမှာပဲတစ်ကမ္ဘာလုံးကလူသားတွေဟာတစားတည်းရှိခဲ့ကြကြောင်းဖလော်ရီဒါပြည်နယ်ကနေဒီအာကသစခန်းမှာကျင်းပတဲ့နှစ်ပတ်လည်အထိမ်းမှခန်းနာမှာဖန့်စ်ကပြောကြားသွားတာပါအာကာသယာဉ်မှူး3ဦးဖြစ်တဲ့ Neil Armstrong, Buzz Aldrin, Mike Collins တို့ဟာအန္တရာယ်အလုံးကိုရင်ဆိုင်ခဲ့ကြောင်းသူတို့ကမှတရေကောင်းနေမဟုတ်ဘူးဆိုရင်တရေကောင်းဆိုတာရှိမှာမဟုတ်တော့ကြောင်းဖန့်စ်ကချီးကျူးပြောကြားသွားပါတယ်အမေရိကန်အာကာသဒုံးမြန် Eagle ဟာ1969ဇူလိုင်20ရက်နေ့ကလက်ကဘာပေါ်ကိုဆင်းသက်ခဲ့ပြီးအာကာသယာဉ်မှူးတွေခြေချနိုင်ခဲ့ပါတယ်အဲ့ဒီအချိန်တုန်းကအမေရိကန်နဲ့ယခင်ဆိုဗီယက်ယူနီယံလို့ခေါ်တဲ့ရုရှားတို့ဟာသံတမန်ရေးအရာရောနှီးပညာအရာပါပြန်ဆိုင်စစ်အေးတိုက်ပွဲဖြစ်နေတဲ့ကာလဖြစ်ပါလေ
UAB ရိကတိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3ညလိုက်ဒိုမီတာ48 kHz 6.85 နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနေမနစ်ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံရဲ့အခြေခံဥပဒေအသစ်ပြင်ဆင်မှုမှာနျူကလ িয়ার လက်နက်နိုင်ငံရဲ့ခေါင်းဆောင်အဖြစ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးကသူ့ကိုယ်သူတုံ့နှုံးလိုက်ပြီးသူ့အစိုးရတရားဝင်မှုကိုမြင့်တင်ဖို့ကြိုးစားလိုက်တာဖြစ်နိုင်ပေမဲ့လည်းပြင်ပကဘာအတွက်တော့ဒီခေါင်းစဉ်တစ်ချောင်းမြောက်ကိုရီးယားခေါင်းဆောင်အနေနဲ့နျူကလ িয়ার ကင်းစင်ရေးပိုင်းဖြတ်ထားပါတယ်ဆိုတဲ့ပြောဆိုချက်ကိုရော့ပေါ့သွားစေတဲ့အနေအထားလို့သုံးသပ်သူတွေကပြောဆိုကြပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့အသစ်ပြင်ဆင်လိုက်တဲ့အခြေခံဥပဒေအရကင်ဂျုံအုံးကိုနိုင်ငံအကြီးအကဲအဖြစ်တရားဝင်ဖြစ်သွားစေပါတယ်။နိုင်ငံရဲ့ထိပ်တန်းအုပ်ချုပ်မှုအဖွဲ့နိုင်ငံရေးရာကော်မရှင်မှကင်ဂျုံအုံးကိုအကြီးအကဲအဖြစ်တင်မြှောက်လိုက်တာဖြစ်ပါတယ်။ဒါ့အပြင်နျူကလ িয়ার လက်နက်နိုင်ငံရဲ့ကာကွယ်ရေးဦးစီးချုပ်အဖြစ်လည်းကင်ဂျုံအုံးကိုခေါ်တွင်ထားပါတယ်။အခြေခံဥပဒေကိုတော့အပီလာထဲမှာပြင်ခဲ့တာပါ။ဒါ့ပြင်လည်းမြောက်ကိုရီးယားရဲ့ဝါဒပြန် website နီရီနာရာကပြီးခဲ့တဲ့သတင်းပတ်တုန်းကမှလူသိရှင်ကြားထုတ်တာဖြစ်ပါတယ်။အရေးအခြေခံဥပဒေအဟောင်းမှာတုန်းကတော့ကင်ဂျုံအုံးကိုမြောက်ကိုရီးယားရဲ့စစ်တပ်တပ်ဖွဲ့တွေကိုထိန်းချုပ်မှုနဲ့အတူခေါင်းဆောင်ကြီးအဖြစ်ပဲခေါ်တွင်ထားတာဖြစ်ပါတယ်
။လွန်ခဲ့တဲ့နှစ်အနည်းငယ်အထိနိုင်ငံတကာအကြမ်းဖက်သမားတွေရဲ့ဗဟိုချက်ဒေသလို့တင်စားခေါ်ဝေါ်ကြတဲ့ပါကစ္စတန်အနောက်မြောက်ဘက်အာဖဂန်နဲ့ပါကစ္စတန်နယ်စပ်ဒေသမှာပထမဦးဆုံးသောဒေသဆိုင်ရာရွေးကောက်ပွဲကိုပါကစ္စတန်နိုင်ငံကစနေနေ့မှာကျင်းပခဲ့ပါတယ်။ဗဟိုအစိုးရကတိုက်ရိုက်ကင်တွယ်အုပ်ချုပ်တဲ့လူမျိုးစုဒေသခေါ်တဲ့ဖာတာဒေသကခရိုင်ခုနှစ်ခုမှာရွေးကောက်ပွဲတွေကျင်းပခဲ့တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။ဒီရွေးကောက်ပွဲတွေဟာဒေသတွင်းနဲ့ကမ္ဘာကပါကြိုးပမ်းနေတဲ့အာဖဂန်ငြိမ်းချမ်းရေးရရှိဖို့အတွက်ရောအစွန်းရောက်မှုကိုတံပြန်ရမှာအထောက်အကူဖြစ်လာစေဖို့ပါကစ္စတန်အစိုးရရဲ့လှုံ့ဆော်မှုဖြစ်တယ်လို့ဆိုပါတယ်။ယူကပွဲမှာမဲပေးဖို့မှတ်ပုံတင်သူပေါင်း 2.8 တန်းရှိပြီးခိုင်ဘာကာတွန်ခွာပြည်နယ်လွတ်တော်တဲကအမှတ်16နေရာအတွက်ကိုယ်စားလှယ်ပေါင်း285ဦးတဲကရွေးချယ်ကြတာဖြစ်ပါတယ်
။ပ Panama Nanghasu yet a carton plus day a don't you quingo, damn it, but my son top of whole America Nangan Pilla Kevabi. နှစ်ထောင်ဆယ်ရှစ်ခုနှစ်မှာအတီးပြုခဲ့တဲ့ဥပဒေနဲ့အညီစူပါမားကတ်တွေစည်းဆိုင်တွေလက်လီအယောင်ဆိုင်ညီအနေနဲ့ကျွကျွအိတ်အသုံးပြုမှုကိုချက်ချင်းရပ်ဆိုင်ရမှာဖြစ်ပြီးလက်ကအယောင်ဆိုင်ကြီးတွေမှာတော့2020ရောက်မှာရပ်ဆိုင်ရမှာဖြစ်ပါတယ်ဥပဒေမလိုက်နိုင်ရင်တံငွေတက်နိုင်ပြီမဲ့လက်အတန်း5တွေလိုမျိုးမှာတော့ကျန်းမာရေးနဲ့ညီညွတ်မှုအကြောင်းပြချက်နဲ့ပလတ်စတစ်အသုံးပြုခ
Mirang ha, Danyalo, Choye, Season B, Pauquemu, Picarello, Mirang Pinya, Shinega, Piovare, Mirangani, Migo, Longyari, Telaraja, Eri, Sicily, Junye, Dudia, Gizo, Cardania, Mule, Zen, Kugo, Picayavi, Sene, Sovima, the Zeta Bank, and Pungavare.
Direct from Washington.
တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်းကြီးထိုင်းနဲ့ကိုညာဝင်းအောင်လို့ပြောပြပေးသွားကြတာပါခု8ညီလာခံဆိုင်ရာနိုင်ငံတကာညီလာခံမှာပြောဆိုဆွေးနွေးချက်တွေအကြောင်းသိကြရပါမယ်ရှင်ကမ္ဘာတစ်ဝှမ်း HIV AIDS ရောဂါတိုက်ဖျက်ရေးမှာတိုးတက်မှုရော့ကျလာတယ်လို့မက္ဆီကိုမှာကျင်းပတဲ့နိုင်ငံတကာ AIDS ညီလာခံအကျိုးအနည်းကထုတ်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်
HIV အသစ်ကူးစက်ခံရသူပေါင်း1.3ခွနသန်းရှိပြီး AIDS နဲ့ဆက်နွယ်တဲ့နာမကျန်းမှုတွေကြောင့်လူပေါင်း9သိန်း9000တောင်သေဆုံးခဲ့ရတယ်လို့ UNAIDS ရဲ့နောက်ဆုံးအစီရင်ခံစာမှာဖော်ပြပါတယ်။လူပေါင်း23သုံးသန်းကျော်ကတော့ERDC နဲ့ကုသမှုခံယူနေကြပေမဲ့ကျန်တဲ့လူပေါင်း15သန်းလောက်ကတော့အသက်ငယ်ကုသမှုကိုမရကြသေးဘူးလို့လည်းအစီရင်ခံစာမှာဖော်ပြပါတယ်
HIV ကူးစက်မှုအသစ်တွေရဲ့ထက်ဝက်ကျော်ကတော့ key population လို့သတ်မှတ်ထားတဲ့လိင်လုပ်သားတွေ၊မူးယစ်ဆေးဝါး၃ဆွဲသူတွေ၊အမျိုးသားချင်းလိင်ဆက်ဆံသူတွေ၊လိင်ပြောင်းထားသူတွေနဲ့ထောင်သားတွေနောက်သူတို့ရဲ့လိင်ဆက်ဆံဘက်တွေဖြစ်တယ်ဆိုတာကိုပထမဆုံးအကြိမ်နဲ့တွေ့ရှိရတယ်လို့လဲ
UNAIDS ရဲ့ယာယီအမှုဆောင်ညွှန်ကြားရေးမှူးဂနီလာကာဆန်ကပြောပါတယ်။ကူးစက်ခံရမှုအသစ်50လေးရာခိုင်နှုန်းကလိင်လုပ်သားတွေ၊မူးယစ်ဆေးဝါး၃ဆွဲသူတွေ၊အမျိုးသားချင်းလိင်ဆက်ဆံသူတွေ၊လိင်ပြောင်းထားသူတွေနဲ့ထောင်သားတွေဖြစ်တယ်လို့လဲမှတ်ချက်ပေးပြောဆိုပါတယ်။သူတို့အနေနဲ့သင်ငယ်မှုနဲ့ခွဲခြားဆက်ဆံမှုကိုလဲခန်းစားနေရကြောင်းသူမကဗီအိုအေကိုပြောပါတယ်။ဒါကြောင့်လဲ
HIV ကူးစက်မှုအသစ်တွေရဲ့ထက်ဝက်ကျော်ကတော့ key population လေးရှင်လို့သတ်မှတ်ထားတဲ့လိင်လုပ်သားတွေမူးယစ်ဆေးဝါး၃ဆွဲသူတွေအမျိုးသားချင်းလိင်ဆက်ဆံသူတွေလိင်ပြောင်းထားသူတွေနဲ့ထောင်သားတွေနောက်သူတို့ရဲ့လိင်ဆက်ဆံဘက်တွေဖြစ်တယ်ဆိုတာကိုပထမဆုံးအကြိမ်နဲ့တွေ့ရှိရတယ်လို့လဲ
UNAIDS ရဲ့ယာယီအမှုဆောင်ညွှန်ကြားရေးမှူးဂနီလာကာဆန်ကပြောပါတယ်။လူခွင့်ရေးအရာတွေမဟုတ်ဖဲကူးစက်မှုအသစ်ပေါင်း29ကိုရာခိုင်နှုန်းမြင့်တက်လာပြီးမြောက်အာဖရိကနဲ့အရှေ့အလယ်ပိုင်းမှာတော့ဆေးရာခိုင်နှုန်းမြင့်တက်လာတယ်လို့ကာဆန်ကပြောပါတယ်။ကမ္ဘာတစ်လွှာ HIV AIDS အခြေအနေတွေကတော့အကောင်အဆိုးရောထွေးနေတယ်လို့လည်းပြောပါတယ်။အနောက်ရောပတ်နဲ့မြောက်အမေရိကတို့မှာတိုးတက်မှုတချို့ရှိနေပေမဲ့လည်း ကူးစက်မှုအသစ်နဲ့သေဆုံးမှုအရေအတွက်ကတော့လက်ခံနိုင်စရာမရှိလောက်အောင်များနေစေဖြစ်ပါတယ်။အရင်နှုန်းကအတိုင်းပဲ HIV ကူးစက်ခံရသူအများစုကတော့အာဖရိကတိုက်အရှေ့ပိုင်းနဲ့တောင်ပိုင်းတို့မှာနေထိုင်သူတွေဖြစ်တယ်လို့အစီရင်ခံစာကဖော်ပြပါတယ်။ဒါပေမဲ့လည်းတောင်အာဖရိကမှာတော့ HIV ကူးစက်ခံရမှုကို40ရာခိုင်နှုန်းထိရှော့ချနိုင်ခဲ့ပါတယ်။
AIDS ကိုတုံ့ပြန်ကင်တွယ်ရေးမှာရန်ပုံငွေဒေါ်လာ1ဘီလီယံနီးပါးကျဆင့်ခဲ့ပြီးလာမယ့်2020ပြည့်နှစ်မှာလိုအပ်မဲ့
Shambongwe dollar nasechao tatama ne billion pimi bole, dollar kune billion lao lu amalu, tumaga talang pio varishin.
Matangi type tatarabashin. Yamanangani, Malaysia Bago, Tiamo, and Lotalo for Josani Jarem, Yamashi Bian Lotamarigo, Tiny Zagani, Malaysia Go, Gumo Wink, Nizin Yasa Sodalo, Pansi Kaniavare, Mani, Zulala Nese Yeni Gale, Tiny Malin Neza Sunklakiai, Sada U Yaga, Rava Dore Mangasa Konya, Tabiro, Pansi Kayavare, Dijanguro, Sato Minyan Tare, Tiny Chisai Vio, Drinta, Mai Imaga, Biopia Mavashi.
Zulala Nese Yeni Garo, Nimanang and Larigo.
ສົງຄະຄຽງແນກຣາບາດໍດີແລະມາພັດມິແກຈາງໄຖຕາວໄມ້ອະຊີໄຊປິນຍາຍີແນພົນບິວຍີຟາວເດຊັນແຍອະລຸດຕະມາຍີຍາແນມັດແດຍີຍາຕາວງແນອຸມິນອູກາອະຄຸລູປິວປຽບາແລະອະລຸມອະລະມາຈະແນພົນຍາອໍແດອະມາຊິໂກກາອີ້ສົງຄະໄປແນຊະດາອູແລະອະໄປແນມາແລະອ້າຍມາຊິແລະລໍວ່າຈັນມາຕ້ອງແລະລໍວ່າຍောက်ນີ້ຫາໂຕຊິຍောက်ນະເຊນໍແກນແນດູດີຍາຈາລໍຕောက်ຕານແນຍາຍောက်ແດປິວ
ထိုင်းတောင်ပိုင်းမှာတော့လူပုံဥက္ကဉာတူတွေကိုတနေ့အတွင်းလူရဲ့ခွန်းထောင်ကျော်ဖမ်းမိခဲ့တယ်ဆိုပြီးဂျွန်လထဲမှာပြောဆိုခဲ့ပြီးဒီနောက်ပိုင်းမှာလည်းဇက်တိုက်ဖမ်းဆီးနေတာပါထိုင်းရနာပိုင်းနေဘက်ကတရားဥပဒေစိုးမိုးရေးကိုအဓိကထားသလိုငွေအားနှီးပညာအားတွေတုံးပြီးလူပုံကုမှုတိုက်ဖြတ်ရေးတွေလုပ်တဲ့အပေါ်မှာတော့ငွေအားနှီးပညာအားတွေအားနေတာကြောင့်ထိတိယောက်ယောက်လုံဆောင်ဖို့အတွက်အ
ဲတွေလာဝါကဟာလားဒီကေတန်လို့ခေါ်မှာပေါ့ဒီမှာလဲအဲ့ဒီအဖွဲ့တွေအကုန်လုံးကသင်္ကန်းရှိတယ်ရာအဲ့ဒီလောက်ခံဒီကိတ္တိရလည်းအစုံနဲ့ဟောရာဥမာစုံလန်းဖို့တက်ဆံမှာဗျာသူတို့ရဲ့ဖုန်းနံပါတ်တွေရလာပြီဆိုတော့သူတို့ဖုန်းတွေရလာပြီဆိုတော့သူတို့ဖုန်းတွေကိုအကုန်လုံးပြီးအဲ့ရနေပြီးတော့မကသူတို့ဘယ်လိုနဲ့ဆက်သွယ်ထားသေးလဲအဲ့ဒီနံပါတ်တွေချိန်မျိုးတွေပေါ်လာအကုန်လုံးပေါ်လာ
ဟုတ်
ပေါ်လာတော့လိုက်ရလွယ်အောင်လည်းမပြေဘူး။ညာတော့ကျွန်တော်တို့မှာကြာတယ်ကွာ။ဒါကစစ်သေးတဲ့အတိုင်းလည်းကွာ။ဟိုအနာဘိုင်းတွေတော့မြေကြီးတဲ့ခါကျတော့စစ်သေးကြရမှာလဲခဏခဏကဒါလူကြီးအချို့တွေလည်းပါများ။အဲ့ဒါလည်းပါတယ်။နောက်တစ်ခုကကျတော့တကယ်တကယ်ဆန်းတဲ့ဒီကွန်တားတို့ပါတော့အဲ့ဒါတကယ်လည်းသူတို့မှာအများမရှိဘူး။ဒီကကြရင်သူတို့မှာကတော့ငွေကြီးရောနောက်ပြီးပြည်ညာပိုင်းရောအဲ့ဒါတကယ်လည်းပံ့ပိုးမှုမပြေတော့ဘူး
။ထိုင်းမလေးနယ်စပ်မှာတော့လူပုံကုမှုတိုက်ဖြတ်ရေးကိုထိုင်းအနာဘိုင်းတွေဘက်ကစစ်စင်ရေးတပ်ဖွဲ့လုံဆောင်နေတာကြောင့်မြန်မာနိုင်ငံသားလူပုံကူးခံရသူတွေကိုထိုင်းနဲ့မြန်မာလူပွဲစားတွေကဇက်တိုက်ဖမ်းမိနေတာပါထိုင်းမလေးနယ်ဇက်ကလူပုံကူးမှုတွေနဲ့ပတ်သက်လို့ထိုင်းနိုင်ငံဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကကိုယ်စားလှယ်တွေနဲ့ထိုင်းအနာပိုင်းတွေဟာဇူလိုင်လပထမပတ်ထဲမှာပဲဆွေးနွေးပွဲလုပ်ခဲ့ပြီးလူပုံကူးမှုတွေဆက်မဖြစ်ပေါ်အောင်လုံဆောင်ရမယ့်ကိစ္စတွေကိုဆွေးနွေးအဖြေရှာမှုတွေလုံဆောင်ခဲ့ပါတယ်ရှင်
မအေးအေးမှပြောပြသွားတာပါရှင်အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်လွန်ခဲ့တဲ့2015ရွေးကောက်ပွဲမှာအာနာယကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုရှင်ပြိုင်ခဲ့တဲ့ NLD ပါတီဟာအပြတ်သက်အနိုင်ရပြီးတော့အစိုးရဖွဲ့နှိုင်ခဲ့ပါတယ်ဒါပေမဲ့လာမယ့်2020ရွေးကောက်ပွဲမှာတော့ NLD အစိုးရနဲ့ရှင်ပြိုင်နိုင်မယ့်နိုင်ငံရေးအင်အားသစ်တွေပေါ်ထွက်လာမယ်လို့မျှော်လင့်ရပါတယ်ဒီအကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
လာမယ့်2020မြေကုံပိုင်းမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာဒေါက်တာဆုကြည်ရှင်ပြိုင်မယ်လို့ကွန်ဆက်လင်းနေပြည့်မွေးနေမှာ NLD ပါတီကကြေညာပါသေးရွေးကောက်ပွဲကျင်းပချိန်မှာဒေါက်ဆုဟာ95နှစ်ကျော်နေပါပြီ2020အမေရိကန်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်မယ့်ဂျိုးဘိုင်ဒန်က89နှစ်ဘာနီဆန်ဒါစ်က96နှစ်သမ္မတထရန့်က94နှစ်ရှိကြမှာမို့ကွန်ဆက်ကျော်တွေရှင်ပြိုင်ကြတာမဆန်းပါဘူးလူကြိုက်များတဲ့ဒေါ်စုဟာမလေးရှားကမဟာပီယာမဟာမက်လူ93နှစ်အထိရွေးကောက်ပွဲဝင်ရင်လဲဝင်နိုင်ပါလေ။ဒါပေမဲ့အသက်ကြီးတဲ့အမေရိကန်သမ္မတတွေဟာအသက်ငယ်တဲ့ကျွမ်းကျင်သူပညာတတ်တွေဝိုင်းရံပြီးအလုပ်လုပ်ကြတာမို့စွန့်ဆောင်နိုင်ကြပါသေး။မြမနိုင်ငံရေးမှာတော့ဒေါ်စုကိုဝိုင်းရံနဲ့ကျွမ်းကျင်သူအဖွဲ့နဲ့ဆက်ကမဲ့ပုံကူမတွေ့ရသေးတာဟာစိုးရိမ်နေကြပါသေး။2015ရွေးကောက်ပွဲမှာ97ပါတီဝင်ရောက်ရှင်ပြိုင်ပေမဲ့အနိုင်ရပါတီက12ခုသာရှိပါလေ။ဒီထဲမှာ NLD ကကိုယ်စားလှယ်255ဦး၊ကျမ်းပါတီတွေက68ဦးရွေးကောက်တင်မြှောက်နိုင်ပါတယ်။အနိုင်ရကျမ်းပေါ်ပါတီကကိုယ်စားလှယ်30သာတင်မြှောက်နိုင်ပါတယ်။အမျိုးသားလွတ်တော်မှာလည်း NLD က135ဦးနဲ့အပြတ်အသတ်နိုင်ခဲ့ပါသေး။
ဒါပေမဲ့လာမယ့်ရွေးကောက်ပွဲမှာတော့ NLD နဲ့ရှင်ပြိုင်မဲ့အင်အားအသစ်တွေကိုတွေ့မြင်ရမယ်လို့မျှော်လင့်နေကြပါတယ်။ ရွေးကောက်ပွဲကော်မရှင်စီရင်အရတီစဲနိုင်ငံရေးပါတီ95ပါတီရှိပြီးမှတ်ပုံတင်ခွင့်ပြုထားတဲ့ပါတီက115ခုရှိပါတယ်။ပါတီတွေများလာလို့မဲဆန္ဒရှင်တွေအတွက်ရွေးစရာလဲတိုးပွားလာတဲ့အတွက် NLD ပါတီအပြတ်သက်နိုင်ဖို့အလားအလာနည်းနေတယ်လို့မြင်ကြပါတယ်။ NLD အစိုးရလက်ထက်မှာသတင်းမီဒီယာချုပ်ချယ်မှုများပြီးဗိုလ်ချုပ်အောင်ဆန်းစီးကပ်မှုလုပ်တာဟာတိုင်းရင်းသားထောက်ခံမှုကိုကြာဆင်းစေခဲ့ပါတယ်။ဒီကြားရဲမဘာတာတစ်ဖြစ်လဲဗုဒ္ဓဓမ္မပရဟိတအသင်းကလည်း NLD စန့်ကျင်ရေးလှုပ်ဆော်လာွယ်ရှိပါတယ်ညဉ့်ဉန်းကြီးနဲ့ရခိုင်အရေးဖြည့်ရှင်းနိုင်ဖို့အများကြီးလိုနေပါသေးတယ်အာဏာရပါတီ NLD မဲနိုင်ဖို့ခက်ခဲလာပြီလို့မြင်နေကြပါတယ
်ကချင်ကရချင်းနဲ့မွန်ပြည်နယ်တွေမှာဗိုလ်ချုပ်အောင်ဆန်းရုတ်ထုတည်ဆောက်တာကိုဒေသခံတွေကန့်ကွက်ဆန္ဒပြကြပါတယ်မွန်ပြည်နယ်ချောင်းဆောင်ဟာ NLD အမြင့်အနိုင်ရတဲ့မေဆန္ဒနေမည်ဖြစ်ပါလေ။ဒါပေမဲ့တရားတဲ့ကိုဗိုလ်ချုပ်အောင်ဆန်းတရားလို့အမည်ပေးတာကိုဒေသခံတွေကန့်ကွက်ကြပါသေး။2019 AP မှာကြားပြရွေးကောက်ပွဲကျင်းပတော့ NLD ကိုမဲမပေးတဲ့အတွက်ကျန့်ဖို့ပါတီအနိုင်ရသွားပါလေ။ဒေသခံပါတီကိုရော NLD ကိုရောချောင်းဆောင်ကသပိတ်မောက်လိုက်တဲ့သဘောပါပဲ။ဒါကြောင့်မွန်ဒေသဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီပူးပေါင်းပြီးမွန်ပါတီဖြစ်ကိုတည်ဆောင်ပါသေး။ချင်းပြည်နယ်က3ပါတီပူးပေါင်းလိုက်ပြီးကချင်းပြည်နယ်မှာ3ပါတီ၊ကရင်ပြည်နယ်မှာ3ပါတီ၊ကယားပြည်နယ်မှာ2ပါတီပူးပေါင်းနိုင်ကြတာတွေ့ရပါတယ်
။ရှင်းလင်းလုံးမျိုးဆက်တွေတည်ထောင်ထားတဲ့ပြည်သူပါတီကိုတတိယအင်အားစုအဖြစ်သုံးသပ်တာမျိုးလည်းရှိပါတယ်။ဗိုလ်ချုပ်ကြီးဟောင်းသူရရွှေမန်းကလည်းပြည်ထောင်စုကောင်းကျိုးဆောင်ပါတီကိုတည်ထောင်ထားပါတယ်။ကျန့်ဖို့ပါတီနဲ့လုံးဝအကင်းရှင်ပြီးကိုလန်းကိုသွားနိုင်အောင်တည်ထောင်တာလို့ဆိုပါတယ်။စစ်တပ်ရဲ့ရှေ့နေကျုပ်ဗိုလ်ချုပ်စိုးမောင်စီရင်စစ်ချုပ်ဗိုလ်ချုပ်လွန်းမောင်နဲ့ရာရူးဘုံအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကျော်သူတို့ကနိုင်ငံရေးပါတီတည်ထောင်ပြီးအမျိုးသားနိုင်ငံရေးဒီမိုကရက်ပါတီလို့အမည်ပေးထားပါတယ်။ထမင်းဆိုင်ဖွင့်ပြီးကိုယ်တိုင်စပွဲထုတ်လုပ်တဲ့ဗိုလ်ချုပ်လွန်းမောင်ရဲ့ယူသားမှုကိုလူကြိုက်များကြပါတယ်။အငင်းသားဗိုလ်ချုပ်မှုကြီးတန်းရွှေတည်ထောင်ခဲ့တဲ့ကျန့်ဖို့ပါတီကခွဲထွက်တဲ့စစ်ဘုဟောင်းတွေတိုးပွားလာတာဟာထင်ရှားတဲ့အချက်ဖြစ်ပါတယ်။
ရွက်ောက်ပွဲနီးလာတာနဲ့အနာရအစိုးရဟာအခြားကိစ္စတွေကိုအချိန်သိပ်မပေးနိုင်တော့တဲ့အစီအလာရှိပါသေး။ဒါကြောင့်ရခိုင်ပြည်ထနာနဲ့27ရာစုပင်လုံးကြီးလာကန်ဟာလက်ခဲတင်လင်းဆက်ဖြစ်နေမဲ့အလားအလာရှိတယ်လို့သုံးသပ်ကြပါသေး။လက်နက်ကင်ပဋိပက္ခပြပွားနေတဲ့မြန်မာပြည်မြောက်ပိုင်းမှာဘယ်လိုဖြစ်မယ်ဆိုတာကမှမို့ဝေးပါသေးတယ်။ပြည်သူ့လွတ်တော်မဲဆန္ဒနဲ့330ရှိတဲ့အနေနဲ့ရန်ပြည်နယ်ကပန်းစားနပါပန်းဝိုင်းဝိုင်းမော်မိုင်းရှူကျေးသီးနဲ့မိုင်းလာအပါဝင်မြို့နယ်18နယ်မှာ2015ကရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။ဒါတွေမကားသေးပါဘူး။ကချင်းပြည်နယ်မှာ17မြို့နယ်၊တရင်ပြည်နယ်မှာ9မြို့နယ်၊ပဲခူးတိုင်းမှာ2မြို့နယ်၊မွန်ပြည်နယ်မှာ1မြို့နယ်2015ကရွေးကောက်ပွဲမလုပ်နိုင်ခဲ့တာတွေ့ရပါတယ်။မေဆာနာနယ်330မှာရွေးကောက်ပွဲမလုပ်နိုင်တာက38နယ်ဖြစ်နေပါတယ်။2020ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီရင်အကြမ်းကိုလာမယ့်စက်တင်ဘာလကုန်မှာအပြည့်ကောက်ယူဖို့စီစဉ်ထားတယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာပါသေး။ဒါပေမဲ့တိုက်ပွဲဖြစ်ရသည့်စစ်ဘေးဒုက္ခတွေစခန်းရွှေပြောင်းလုံတာစတာတွေကိုစီရင်ကောက်ယူနိုင်မလားဆိုတာကိုတော့မသိရသေးပါခင်ဗျာ။
ဥက္ကင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပြီးတဲ့နောက်အခုဆက်ပြီးဒေါ်လှလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလည်းနားဆင်လေ့လာကြရအောင်ပါရှင
်ဒီသတင်းပါဆိုတဲ့လို့ကြေးပြရတဲ့ wet ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
wet behind the ears
ကိုတင်ပြပေးမှာဖြစ်ပါတယ် WET wet ကဆူဆွတာ BEHIND behind ကအနောက်မှာ EARS ears ကနေရာတွေလို့လုံးောက်ထိပေးရပြီးစစခုရဲ့တိုက်ရိုက်ထိပေးကတော့နားတွေအနောက်ဖက်မှာဆူနေတာဖြစ်ပါတယ်ဒီအသုံးဆင်းသက်လာတာကတော့အမိဝန်းတွင်းကထွက်ထွက်လာခြင်းမွေးစာကလေးတွေနေနဲ့ချွဲရည်သွေးဆက်သဖြင့်ဆူဆွနေတဲ့ဖြစ်ရကံဒီတင်စားပြောပြီးနားနောက်မှာဆူနေတယ်ဆိုတဲ့တင်စားပြောထားတာဖြစ်ပါတယ် idiom ဆိုတဲ့ the white debate ကလည်းတိတ်မကွာလှပါဘူးတနည်းအားဖြင့်တော့မွေးစားကလေးလိုပဲလူတူအနေနဲ့အတွေ့အကြုံမရင်ကျက်သေးတာအတွေ့အကြုံနည်းသေးတာတက်တန်းနှုတ်သေးတာကိုရည်ညွှန်းပြောတာဖြစ်ပါတယ် ကျမတို့မြန်မာမှာမိခင်တို့နဲ့တောင်မဆင်သေးဘူးရဲ့လို့တစ်ဖက်လူရဲ့အတွေ့အကြုံနှဲပါမှုကိုနှိမ်ပြောချင်ရင်တင်စားသုံးနှုန်းနဲ့တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်တဲ့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Tom is still wet behind the ears in this business but that is to be expected he graduated from college just last year
Tom ကဒီစီးပွားရေးလုပ်ငန်းမှာတွေ့အကြုံနှဲသေးတယ်လို့ဆိုရမှာပါဒါကလည်းမဆမ်းပါဘူးသူကမနစ်ကမှကောလစ်ကနေဖွေးရခဲ့တာကိုလို့ထိပင်ရပါတယ်ဂျော့ချ်ဝူပီးတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Tom is still wet behind the ears in this business but that is to be expected he graduated from college just last year
ခုဒုတိယတင်ပြပေးမယ် idiom အသုံးကတော့
wet blanket
ဖြစ်ပါတယ်စာလုံးပေါင်းက WED wet ကဆူဆွတ်တာ BLANKET blanket ကခြုံဆောင်ဖြစ်ပြီးစုစုထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဆိုတဲ့ခြုံဆောင်ပေါ့အများသိတဲ့အတိုင်းပါပဲမီးလောင်ရင်လောင်နေတဲ့မီးကိုစိုးနေတဲ့ဆောင်နဲ့အုပ်လိုက်ရင်ငိမ့်သွားတာဖြစ်ပါတယ်ဒါကြောင့်မလို့ထတောက်ဖို့ဟန်ပြုံရှိသေးစိုးနေတဲ့ဆောင်နဲ့အုပ်လိုက်တော့မီးငိမ့်သွားတဲ့သဘောဆိုတော့တစ်ခုခုကိုအဆုံးသတ်စေတဲ့သဘောမျိုးဖြစ်ပါတယ် EDM အဓိပ္ပာယ်ကလည်းဒီတိုင်းပါပဲအခုခုကိုစလုပ်ဖို့ကြိုးပမ်းမိကြံတုံးအာမပေးတာစိတ်ဓာတ်ကြအောင်လုပ်တဲ့လူမျိုးကို wet blanket ရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီ idiom ရဲ့နောက်အဓိပ္ပာယ်တစ်မျိုးကတော့ပြောစရာကောင်းတဲ့အခြေမျိုးမှာပွဲဖြစ်တဲ့လူမျိုးကိုလည်း wet blanket ရဲ့လို့တင်စားပြောလို့ရှိပါတယ်။ကျမတို့မြန်မာမှာတော့ခတ်တုံတုံးလူစားမျိုးပြင်းစရာကောင်းတဲ့အဖော်မျိုးသူ့ပါရင်တော့ပွဲပြက်လိမ့်မယ်လို့အပြောခံရတဲ့လူမျိုးကို wet blanket ရဲ့လို့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ John is known as a wet blanket among his friends. He doesn't dance or drink at parties and gets upset when the music is loud.
John Bynoe ပွဲပြက်လိမ့်မယ်လို့သူတင်ရင်းမိကတည်ထားကြတယ်။ပါတီတွေမှာသူကကလည်းမကအရက်လည်းမတောက်ဘူး။တချင်းနာကြရင်လည်းသူကစိတ်တူသေးတယ်လို့ထိပေရပါတယ်။
John is known as a wet blanket among his friends. He doesn't dance or drink at parties and gets upset when the music is loud. Get your feet wet.
ဖြစ်ပါရင်စာလုံးပေါင်းက get get ကဖြစ်စီတာရရှိစီတာ why or you are your သင်ရဲ့ feet feet ကခြေထောက်တွေ wet wet ကဆွဆွတာဆိုတော့စရူဟုန်ရဲ့ဓာတ်ရိုက်ဒီပဲကတော့ခြေထောက်တွေကိုဆူဆွအောင်လုပ်တာပေါ့ဒီတော့ရဲ့ idiom ကလည်းရှင်းပါတယ်ရေမကုတတ်တဲ့လူရေချောက်တဲ့လူဆိုရင်ရေထဲကိုမဆင်းရဲကြပါဘူးဒါကြောင့်နောက်ဆုံးကန့်စက်မှနေပြီးတော့ရေထဲကိုအဆန်းသဘောခြေဆုံလောက်သာဆင်းကြည့်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ် idiom ဆိုတဲ့တွဲပိုက်ဒီပဲကတော့အရင်ကမလုပ်ဖူးတာကိုပထမစလုပ်ကြည့်တာအဆန်းသဘောလုပ်ကြည့်တာမြေဆန်းခရံပြိုလုပ်ကြည့်တာလို့ဆိုနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I've never invested in stocks before but my boss said it's time to get my feet wet
ကျွန်တော်အနေနဲ့ stock ဈေးကွက်မှာရင်းနှီးမြှုပ်နှံတာတစ်ခါမှမလုပ်ခဲ့ဘူးဘူးဒါပေမဲ့ကျွန်တော်ဆရာသမားကကျွန်တော်အနေနဲ့စံပြီးလုပ်ကြည့်သင့်ပြီလို့ပြောတယ်လို့ဒီပဲရပါလေ George Ruby ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ I've never invested in stocks before But my boss said it's time to get my feet wet.
ဒီတင်ပါ wet ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
wet behind the ears, wet blanket, get your feet wet.
တို့ဖြစ်ကြပါတယ်။နောက်တင်ပါခုလိုခြေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။တလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုအခုလိုစနေနေ့မနက်ခင်းတိုင်းနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဆက်ယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ။ VOA American တန်ခတ်တနင်္ဂနွေနေ့မနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00ထိလိုင်းဒိုမီတာ24/50/51လိုင်းလက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့စနေနေ့ညကဆွေးနွေးထားကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။ကိုအောင်လွင်ဦးကအစီအစဉ်ထုတ်လွှင့်ပေးထားပါတယ်ရှင
်။မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့တော်တော်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့အလားအလာတွေကိုဆွေးနွေးသွားမှာပါနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုတဖြည်းဖြည်းရှော့ချသွားဖို့ပါဝင်2008ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်တွေထွက်လာပြီးတဲ့နောက်အခုဆိုရင်ပြင်ဆင်မှုထောက်ခံတဲ့သူတွေကန့်ကွက်တဲ့သူတွေလည်းအပြိုင်ဆိုင်လမ်းပေါ်ထွက်ဆန္ဒပြတာတွေတွေ့ပါတယ်ပြင်မှုစပြောကလေးကလွတ်တော်ထဲမှာလည်းနိုင်ငံရေးအရအပြိုင်မှုတွေကြုံခဲ့ရပါဆိုတော့ဖြစ်ချင်တာဖြစ်တင်တာတွေနဲ့လက်တွေ့မှာဖြစ်လာနိုင်တာတွေဘာတွေများရှိမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးသွားမှာပါပင်နိုင်ဆွေးနွေးကိုကျွန်တော်ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်နူးလေးလိုင်းမှာရောက်နေပါပြီ။တူကတော့ဒီဖွဲ့စည်းပုံရေးရကိစ္စတွေကိုဟိုလေ့လာနေတဲ့ဥပပညာရှင်ဦးသိန်းတန်းဦးကနောက်တူကတော့တင်းစားဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ဟိုတုံ့သက်ချက်ကိုကြားချင်ပါတယ်။ဆိုတော့ကျွန်တော်တို့ဒီဖွဲ့စည်းပုံပြင်ဆင်ပူးပေါင်းကော်မတီရဲ့ပြင်ဆင်ဖြည့်ဆွဲပေးဖြစ်ဖို့ဒီဆွေးနွေးမဲ့တင်ပြချက်ပေါင်း3,900ရရှိပါတယ်။ဆိုတော့ဒီအထက်မှာပြင်ဖို့ပဲဖြစ်ဖြစ်ပဲဖြစ်ဖို့ဖြစ်ဖြစ်ပေါ့လေတကယ်အရေးကြီးတဲ့အပိုင်းတွေဘလောက်များများပါတယ်လို့ပြောနိုင်မလဲဆရာဦးသိန်းတန်းအရင်သုံးသပ်ပေးပါလားခင်ဗျာ
အခုကအချက်လက်ပေါင်း3,900ဆိုတော့ကျွန်တော်လည်းဘာရီဆိုတာမသိဘူးပေါ့ဗျာနော်ဘာရီပြင်ရမယ်ဆိုတော့ဒါပေမဲ့မူတဘောဆောင်တဲ့အချက်တရားတော့ဒေတာတော့ပါမှာပဲကဥပမာပြင်ဒါကျွန်တော်မှန်းကြည့်ရတာဘုံမှာ6စလုံးလို့ပေါ့ဗျာဒီ36မှာပါတဲ့အချက်တွေတော့ရေဘောကာလဟိုအကြတဲ့အစီမံစတဲ့အချက်တွေပါမယ်လို့ညွှန်လင်းရတာပေါ့နော်အော်ပြည်ပြကြကြတော့ကျွန်တော်တို့ဒီကောင်းတော့ဒါဥရိကြနဲ့ဖြစ်သေးဘူးကြဥရိကြနဲ့ဒီဘူပေါင်းကော်မတီကနေပြီးတော့အဆိုပြုချက်တွေကိုစုစည်းလုံးရှိပါသေးတယ်အဲ့ဒီကနေပြီးတော့ဥရိကြဖြစ်လာတော့မှတော်တော်ပြင်မှာအဲ့ကြတော့မှကျွန်တော်တို့အသိဉာဏ်ရပါဆိုတော့ဒေါ်လာဆိုတော့3,900ဆိုချက်တွေအများကြီးပေါ်ပြလူတွေလည်းပြင်ရတယ်ကြာဒါကြီးကမထင်သနတ်နဲ့တည်းရေးထားရတာဆိုတော့ဟိုချက်တွေများရမနာဆိုတော့ 1-1 တာ1လောက်ကြတဲ့သဘောပါပဲအဲ့တော့ကျွန်တော်ကတော့အတိအကျကတော့ဒီကျွန်တော်တို့ဒီဟာကြရမှာပဲဥရေချမ်းကြမှာပဲကျွန်တော်ဒီကြပြောနိုင်တယ်ဖြစ်တယ
်ဟုတ်ကဲ့ဆရာဦးစီသူအောင်မြင်ရောခင်ဗျာအခုကျွန်တော်တို့ဒီဟိုတင်ပြချက်ပေါ်ပေါက်3,900ကျော်တဲ့မှာပေါ့လေတကယ်အရေးကြီးတဲ့အပိုင်းတွေဘယ်လောက်များများပါတယ်လို့ဆရာနားလည်ထားတယ်ခင်ဗျာ
ဒီအရေးကြီးတဲ့အပိုင်းဆိုရရေလို့တော့မဟုတ်ဘူးအခုလောလောဆယ်မှာ NLD ကဦးဆောင်ပြီးတော့မှဆွတ်တော်ထဲမှာဖွဲ့စည်းပုံလေးလာသုံးသပ်ရေး25ဦးကော်မတီကိုဖွဲ့လိုက်တယ်ဖွဲ့ပြီးတော့မှဒီသူတို့ရဲ့ပထမဦးဆုံးအလုပ်ကဘာလဲဆိုတဲ့ခါကျတော့ကျတော့အဲထဲမှာအဲဒီလူလူကရေကောက်ပြည့်လျှောက်လိုက်လို့ဒီအမတ်ကြီးဖြစ်လာတဲ့လူတွေအကုန်လုံးပါတယ်ပေါ့နော်အဲ့ဒီဥစ္စာရဲ့ပါတီအစည်းအဝေးရဲ့ဘာလို့ပြင်ဆင်တယ်လဲဆိုတဲ့ဥစ္စာကိုသူတို့ကသိတယ်သူတို့စီမှာအဲကိုယ်ကတော့လို့ပါတီအစည်းအဝေးနဲ့ပါတယ်လို့တတ်မတော်ဘက်ကလည်းပါတယ်ပါတဲ့ခါကျတော့အခုဟာဘယ်ဟာအရေးကြီးလဲမကြည့်မဟုတ်ဘူးအကုန်လုံးကိုဖွင့်ပေးလိုက်တဲ့ဘောဖွင့်ပေးလိုက်ပြီးတော့မှအဲကိုယ်ကတော့လို့ဘယ်ပါတီကနေဘယ်လိုပြင်ဆင်လဲတင်ပါအကုန်လုံးကိုစုစည်းလိုက်တဲ့ခါကျတော့အကြံပြုချက်ဆိုပြီးတော့မှ3,900ကျော်ထွက်လာတယ်။အဲဆိုလိုတဲ့သဘောကအဲ့ဒါကသွတ်တော်ထဲမှာရောက်နေတဲ့ပါတီအပြီးပြီးရဲ့သဘောထားတွေ။အဲအထူးအဲ့ဒါကိုဆက်ပြီးတော့ပြောရမယ်ဆိုရင်ပြည်သူလူထုကနေပြီးတော့ယူကောက်တင်မှောက်ဆိုတော့ပြည်သူလူထုရဲ့သဘောထားတွေပဲ။အဲ့မှာကျွန်တော်တို့ကအကြံဉာဏ်ပြောလို့ရတယ်။အဲ့မှာ SNLB ဆိုရင်ရှမ်းအဲအမေရိကန်ဒီမိုကရေစီဝေချုပ်ဆိုရင်ပြည်သူတွေတစ်ထောင်ကျော်ရဲ့ပြင်းပြင်းတာ
။ဟုတ်တယ်။
ပြီးတော့မှရခိုင်အမေရိကန်ရခိုင်ပါတီဆိုရင်100ကျော်ရဲ့NLD ကဆိုရင်တော့
တရားရော်ပဲရှိတယ်ဟုတ်တယ
်အဲဒီခိုင်ပြောရဆိုရင်10ခုပဲရှိတယ်အဲပြီးတော့မှအဲနောက်သမရဘက်ကဆိုရင်တော့အဒါကြီးကဒီလုံလုံလဲစီကြီးကဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးတော့မှသူကအဲဘာမှသိရဲ့ဟိုသဘောထားကြီးထုတ်ပြန်လာမရှိဘူးဒါပေမဲ့သိကြတာတခုကတော့ဒါဟာစုစည်းချက်ပဲစုစည်းချက်ပဲဆိုတဲ့ခါကျတော့ခုနကတော့လို့မရအရေးကြီးတယ်အရင်ကြီးဘူးဆိုတဲ့ဥစ္စာကိုဆရာဦးသိန်းအောင်ပြောလို့ပဲကျွန်တော်တို့အခုချိန်မှာပြောလို့ဟိုမရသေးဘူးအားလုံးကဆန္ဒကြီးရှိနေတယ်ဆိုတာကိုတရားဝင်အဖြစ်အခုနိုင်ငံရဲ့အမြင့်ဆုံးဖြစ်တဲ့ဒါလွတ်တော်ထဲမှာတရားဝင်ပြောဆိုတဲ့သဘောကိုကျွန်တော်တို့ရှင်းရှင်းလင်းလင်းမြင်ရတယ် တယ်။ဒါတွေကတော့ဘာဖြစ်လာလဲဆိုတော့ဒါအရင်တော့ဆိုဒီဆရာမရှင်တွေပြောခဲ့တာရှိတယ်။ဒါကြီးကအလွာတီးကြီးကအတိုင်းကြီးကအကုန်လုံးဟိုအကျံပြီးထားတယ်။အဲ့ဒီမှာရန်ကန်တို့အများကြီးနေနဲ့ထောက်ခံရတဲ့ဆိုတဲ့ဥစ္စာကိုမမှန်ပါဘူးဆိုပြီးတော့မှဖြစ်တော်နေပြလိုက်တယ်ဆိုတဲ့သဘောလို့ကျွန်တော်ပြောတ
ယ်။ဟုတ်ကဲ့။ဟိုဆိုတော့အခုဒီအကျံပြချက်တွေဒီဘက်အခုတင်ပြချက်တွေတဲ့ပေါ့အကုန်လုံးလည်းမှာပေါ့လေ။ဒီတချို့ကထောက်ပြနေတဲ့ချက်တွေရှိပါတယ်။ဒီတန်းသားပြည်နယ်တွေမှာအော်ဒီဝင်ကြီးချုပ်ရွေးချယ်ခွင့်ကိစ္စလိုမျိုးနောက်အခြေခံအုပ်ချုပ်ရေးရန်ရဖြစ်တဲ့ဒီရက်ကြီးတို့မြို့နယ်တို့အုပ်ချုပ်ရေးပိုင်းတွေနောက်တခါဒီဖွဲ့စည်းပုံအခြေခံဥပဒေခုံရုံးမှာဟိုနိုင်ငံသားတွေတိုင်ကြားခွင့်မရတဲ့ကိစ္စမျိုးဟိုဆက်စီမှာဒီလိုကိစ္စမျိုးတွေမှာဒီအဓိကဟိုဥဆောင်ပါတီဖြစ်တဲ့ NLD ဘက်ကတင်ပြရမျိုးတွေမရှိဘူးဆိုပြီးတချို့ကထောက်ပြရရှိပါတယ်တန်းသားဟိုအင်အားစုတွေဘက်ကတော့တင်ပြရချက်တွေထဲမှာတော့တချို့ဒီကိစ္စတွေပါတာပေါ့လေဆိုတော့အခုတင်ပြချက်တွေထဲမှာပေါ့လေဟိုပြန်နေတယ်လို့ယူဆဟိုလုတ်တဲ့ရဲ့သားနဲ့ကြံနေတယ်လို့ပြောနိုင်တဲ့အကြံပြုချက်မျိုးတွေရောဘာတွေရှိမယ်လို့ဆရာဦးတင်တန်းနားလည်လဲခင်ဗျာ
ဒီတော့ကျွန်တော်တို့ဒီဘောရ3900ဆိုအများကြီးပဲဗျခေါ်တာရှမ်းရှမ်းဒီမြူသားလူစီအဖွဲ့ချုပ်တို့ဒီကတစ်ထောင်ကျော်ချက်ခိုင်ကလည်းများတယ်ပေါ့နော်အဲ့တော့အဓိကကြတဲ့အချက်ကကျွန်တော်တို့ကခုနဟိုဆရာစီလိုအောင်ပြောသလိုပဲဒါကကျွန်တော်တို့လွတ်တော်ဟိုတရားဝင်တင်ပြကြတာပေါ့ဗျကိုယ့်ချက်လက်တွေဒီကိန်းကကျွန်တော်တို့ကတရားကြီးကိုပြင်ဖို့စမ်းစင်ရတပည့်လိုက်လို့မရဘူးညအဓိကအကြဆုံးချက်ကဘာကိုပြင်ရမှာလဲဆိုတော့ဒီဖွဲ့စည်းပုံတရားဥပဒေရေးတဲ့အခါမှာအသက်ဝိညာဉ်ရှိတယ်ဗျအဲ့ဒီအပေါ်ကနေဆိုရေးရတာအဲ့ဒါဘာလဲဆိုတော့ပေါ်ပြတာ sovereignty power of people ဆိုတဲ့အပိုင်းပေါ့ဗျာအဲ့ဒါ18ရာစုကပေါ်ခဲ့တဲ့ဟာဒါကဘာလဲဆိုတော့အာဏာပြည်ပြည်သူဆန်ကဆုံးသက်တယ်ဆိုတဲ့အချက်ကိုကျွန်တော်တို့အခြေပြုပါမယ်ဒါဒီမှာလဲကျွန်တော်တို့ဒီ2000ဖွဲ့စည်းပုံပုံပါလေးမှာတော့ပါတော့ပါတယ်ဒါပေမဲ့အဲ့လိုပါရီနဲ့ဟိုကကျွန်တော်တို့ဥပမာအားဖြင့်ပေါ့ဗျာ6ဆလုံးမှကြတော့တပ်မတော်ကအမျိုးသားနိုင်ငံဥဆောင်ခန်းကစင်စက်မပြခေါင်းဆောင်နိုင်ကြီးကိုခုလမ်းဖွင့်ပေးရမယ်ဟာလို့နောက်တစ်ခါဟိုဒီအစင်တိုင်းအစင်တိုင်းမှာတပ်မတော်သားကိုယ်စားလှယ်တွေပါနေတဲ့ဟာလို့နောက်ရေးပေါ်အခြေအနေမှာကာကွယ်ရေးဦးစီးချုပ်ကဒီရောမဖြစ်ဘရင်လိုအလဲဖြစ်ပြင်းများလို့ဒါဒီဒီအာနာတော့အောင်ဆုံးဒီရောက်ထည့်ကျင့်သုံးနိုင်တယ်ဆိုတဲ့ကိစ္စရက်ဒီဟာကျွန်တော်ဖွဲ့စည်းပုံရည်ကြီးတဲ့ဥဖွဲ့စည်းရဲ့ဖွဲ့စည်းပုံမှာဘာမှဖြစ်ဖြစ်တယ်အာနာဒီပြည်သူ့ဌာနကတက်ဆင်းရမယ်ဆိုတော့အခြေခံစိတ်ဓာတ်ဝိညာဉ်ချုပ်နေတယ်ပြည့်ယွင်းနေတယ်ပေါ့နော်ဆိုတော့အဲ့ဒီအချက်ကိုပြည်လို့ပြန်လာတွေကအော်တိုမက်တစ်ပါသွားမှာအဲ့တော့ပါသွားမှာဖြစ်တဲ့အတွက်ဒီအချက်အချင်းအရေးကြီးဆုံးချက်ဖြစ်တယ်ကျန်နေပြောနေတဲ့ချက်တွေကစံစင်ရတပုတ်လိုက်တဲ့ချက်တွေကြီးရဲ့တကယ်ဒီလူသားလူမှုရဲ့ဆန္ဒလူမှုရဲ့ယူချက်တွင်နော်လူမှုကြီးရဲ့ဒီအချုပ်ချာအာဏာမှာအာဏာပိုင်ကလူမှုဖြစ်တယ်ဆိုတဲ့အချက်ကိုဒီဆောင်နိုင်မယ်ဆိုဒီပြဿနာအပြည့်လေတွေကကျွန်တော်တို့ကအဲ့ဒီအချက်ကမပါဖြစ်ပါဘူးဒိုရိမ့်နေလို့ခင
်ဟုတ်ကဲ့ဆရာဦးစီသူအောင်မြောင်းခင်ဗျာအခုကျွန်တော်တို့ဟိုပေါ့လေအခုအချက်တွေဘလောက်ပဲများများပေါ့လေဒီထဲမှာဟိုမပါမဖြစ်ပါဘူးပါဖို့လိုတယ်ဆိုတဲ့ဟာမျိုးရောဘလို့အချက်မျိုးရရှိမယ်ဆရာ
အဲ့ဒီဥစ္စာကတော့ကျွန်တော်ကဆရာဦးတင်ရဦးပြောတာဆိုတော့ပြည်စုံသွားပြီအကျွန်တော်ခတ်ပြီးတော့ပြောရမယ်ဆိုရင်အခုဆိုရင် LED အစိုးရကပြောထားတယ်အဲ့ဒါပါလဲဆိုတော့တိုင်းသားတွေလည်းဒါသဘောထားတူနေတယ်ကျွန်တော်တို့တိုင်းပြည်ကိုဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်လို့ပြောထားတယ်အဲ့တော့အခုဆိုရင်ဒါကျွန်တော်တို့တိုင်းပြည်ကငြိမ်းချမ်းနေမြားပြည်ပြည်ရေးစစ်တွေလည်းဖြစ်နေတယ်တိုင်းသားတွေလည်းဒါဖက်ဒရယ်ပြည်တော်စုကိုတည်ဆောက်ခြင်းနဲ့ပြည်သူလူထုတက်လုံးကလည်းဒီမိုကရေစီပြည်တော်စုကိုတည်ဆောက်ခြင်းနဲ့အဲ့ဒီဥစ္စာနဲ့ပတ်သက်တဲ့အချက်လက်တွေကဒီမှာပြင်ပြားရှိတဲ့ဥစ္စာတွေကအဓိကဖြစ်လာလိမ့်မယ်လို့တော့ဟိုကျွန်တော်ကထင်တယ်ဘာဖြစ်လို့ဆိုတော့ဒီဥစ္စာကိုဒီနေ့ကာလမှာပေါ့နော်သမရဦးသိန်းကြီးအစိုးရလက်ထက်ကလေးကတတ်မလို့ခေါင်းဆောင်တွေအကုန်လုံးကလည်းမငြင်းဘူးကျွန်တော်တို့နိုင်ငံကိုဒါဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ပါမယ်ဆိုပြီးတော့သူတို့လည်းတစ်ဖက်ကပြောနေတာပဲအဲ့တော့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ဖို့အတွက်ဒါအခြေခံကျတဲ့အခြေခံချတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေဖြစ်ဖို့လိုတာပေါ့ဒါအရင်ရိုးရှင်းတယ်အဲ့ဒီကဖြစ်အောင်ပြည်ပြရမှာပေါ့အဲ့လိုပြည်ပြတဲ့အခါကျတော့မှသာအားလုံးယူမှန်းတဲ့ဒီလိုဒီဖက်ဒရယ်ပြည်တော်စုကိုတည်ဆောက်နိုင်မယ်လက်ရှိအတိုင်းအတာတွေနဲ့ဖြစ်ပွားနေတဲ့ပြည်ပခါတွေစစ်ပွဲတွေချုပ်နှိမ်မယ်အဒီတော့မှသာအဲ့လိုမျိုးငြိမ်းချမ်းတော့မှသာတိုင်းပြည်ကိုစီဝါရေးဖွံ့ဖြိုးတိုးတက်ပြီးတော့မှနိုင်ငံတကာနဲ့ရေမောင်တိုင်းပိုင်နဲ့အနေထားကိုကြောက်နိုင်မှာပေါ့အဲ့ဒီအချက်လက်တွေကအဓိကကြမလို့ထင်ပါတ
ယ်ဟုတ်ကဲ့ဆရာဦးစီသူဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တော့ကိုကိုယ်တိုင်းပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းလေးလိုက်မှမှရောက်နေပါရဲ့ကျွန်တော်တို့စာရေးပြပို့ထားတာလည်းစိတ်ဝင်စားနဲ့ရေးထားရည်တော်တော်များနေပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုံကိုကိုလည်းပေးချင်ပါတယ်အရင်ဆုံးတူကတော့ကနေဒါနိုင်ငံကဥညွန့်လာပါဥညွန့်လာသဘောထားဆွေးနွေးချင်တာရှိရင်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ
Okay, kena. Jadi tu mana? Jika lesi ni dia, pasti bang biasa ini pada lo. Energi ni seusuh ah, putai mulia ni belok. Kita ini saya mungkin orang ni dah lulus ramai malay. Kena siapa usi tu ramai lo. Siapa udin dah lulus pelajar sekali mana? Kongsi tu malay. Tiada orang anak sendiri amel lo, suka malay. Tapi kalau lo di mana, kena saya ayah gay nongye sana go. Nasanya ayah gay nong sida ga pepe ni ni ubri ga lama dia ni ada mu masih bau. นั่นก็ว่าดีเชิงอุ้งเรียวกาเวสังเชียวอาเมรุลิซาไลน่าบาเมสุเรเชดินเนี่ยชินเอาตัวไปอ่ะปีดูว่าบ้านนั้นท้องเสียบ่าวเนี่ยมาช่วงนั้นขันยาเรื่องมีมาเลยดีอันนี้ไปดูยกระบุลูกเลยแต่ยามุลูเอเนรีสุยานี่เนี่ยมีมีลูกบ้านยืนอยู่ใครมาเปียดอะไรมือว่าอะไรปีดูมีน้ำมือบีโร่ส่งเปียดปิวมาพี่บ้าเลยน่าดีใจเยี่ยงอ่ะอุปยนี่ละก็ทำไมเนี่ยจ้าตะกูเรามาเส้นนี่เนาะแต่นี่จ้าสักหามาดีจ้าวเลย แต่ยังไม่รู้เอเนอร์ดีเนี่ยเลยกูน่าจะลบไปยี่สิบเนี่ยมามีมีกูมีมีล้นตัวทิ้งจีอารุยันเวเอ็งเอามาขันมาในนารุซีมาเอาช่วยกันอะไรมาอันยอมยันเนี่ยยันยอมยันเนี่ยอะไรพี่เลยดีส่วนเนาะเอ้าส่งช่วยมือพี่ไหมดาวเลยเอเนอร์ดีส่วนนี้เนี่ยพี่เสียบ้างไหมแต่ก็รู้น่าส่งช่วยเนี่ยจะน้องพี่เจน่าก็ที่เสด็จการเราเป็นเวทีดีอุบลีกูแต่เนี่ยเลยการเวเมสุเรียด้วยจ้าวยิ่งสั่นนี่มาเว้ยไอ้ก็น่าส่งมาที่เลี้ยงเอากรมดีอันนี้ ဒါမှပဲခုနပြောဒီပြည်သူဆန္ဒကိုမလေးစားရင်တက်ကနိုင်ငံတော်ရဲ့ပြဿနာအရရကဲတာဝန်အမှုပေါ်မှာကြားရောက်သွားမှာဖြစ်ပါတယ်အခုကတည်းကဒီတရားမျှတမှုရှိတဲ့ဒီဥပဒေကိုဥပဒေနဲ့ညီဖို့လိုပါတယ်လို့ဆိုရင်အဲ့ဒီဥပဒေကြီးကဟောတရားဥပဒေနဲ့ညီညွတ်မြတ်တာတင့်တင့်နဲ့အနေထားမျိုး မရှိတာပြည်သူအားလုံးနဲ့သိတယ်ဒါကြောင့်မလို့ပြည်သူအားလုံးမှာဘူးကောင်ပါဝင်ဆောင်ရွက်ပြီးတော့နှစ်ထောင်ရှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုလုံးဝဖျက်သိမ်းပြီးတော့အသိပြန်ရေးဖို့ပဲလိုတယ်အခုကပြင်ဆင်ရမယ့်ဥပဒေကတကယ်ခက်တာတွေကကိုယ်စက်လေးခုလောက်ရှိတာတွေကိုတွေးနေရတယ်နောက်၃ခုနှစ်ရ၅၀ဆိုတော့နှစ်ပေါင်းများစွာကြာအောင်မယ်ဒီလိုမျိုးပြင်လို့မရပဲနဲ့အားလုံးလုံးဝဖျက်သိမ်းပြီ
မှတ်ချက်ပေးရလဲအခုပြောသွားတဲ့ကောက်ချက်နဲ့ဆင်ပါလေသူကလည်းဥတုဆိုတဲ့အကောင့်ပါရှင်မှာသူကဗာရေးထားလဲဆိုတော့ဟိုသူတို့ဘာသာရေးသူတို့ဘာသာအတူပြုထားတယ်2008ဥပဒေကိုပြင်ဖို့မပြောနဲ့ဆက်ကလှန့်ပြစ်ဖို့တော့ကောင်းပါတယ်တန်းပြီတိုးတက်စေခြင်းတန်းပြီကိုတကယ်ချင်း2008ဥပဒေပြင်ဆင်ဖို့တတ်မလို့ကလည်းသဘောတူဖို့ကောင်းပါတယ်ဆိုပြီးတော့ရေးပါတယ်နောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာလည်းရှိပါသေးတယ်အဲ့ဒါကတော့သူကတော့ဥတင်ငွေဖြစ်ပါတယ်သူစာထဲမှာတော့ဒီဥပဒေတစ်ခုပါတဲ့နံပါတ်1တရားမြတ်တာမှုနံပါတ်2သာဓုညီမြမှုနံပါတ်3ကောင်းသောစိတ်စေတာလို့ ਨੇ ပြဋ္ဌာန်းမှတာဥပဒေတစ်ခုမြည်ပါတယ်တဲ့2008ခုနှစ်အခြေခံဥပဒေဟာအထက်ပါ3ချက်နဲ့မကန့်ညီပဲပြဋ္ဌာန်းတယ်ဆိုတော့တရားကြီးလုံးသိပါတယ်တဲ့တကယ်တော့ပြင်ဖို့မကောင်းပါတဲ့အသိရင်ပိုကောင်းမယ်လို့ယူဆပါတယ်ဆိုပြီးတော့သူကကျန်တဲ့ဟာတွေလို့သူစိတ်ရထားရှိပါတယ်နောက်ထပ်ကျွန်တော်တို့ဒီ Facebook ကနေမှတ်ချက်ပေးထားတာတော်တော်များလည်းရှိပါတယ်မဆုံမဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီမောင်ပိုးဆိုတဲ့အကောင့်ကတော့ကျွန်တော်အထင်ကတော့ပုံမှန်4369တော့အရင်ဦးဆုံးပြင်နိုင်အောင်စူးစမ်းရပါမယ်တဲ့မဟုတ်လို့ရှိရင်တော့အဲ့ဒီ25ရာခိုင်နှုန်းအဖွဲကတပြုံလုံးမတက်ရက်လိုက်ကန့်ကွက်လိုက်နေပဲပြီးသွားမှာပါပဲတဲ့ခိုင်ခိုင်ဆိုတဲ့အကောင့်ကတော့ပြင်လို့မရပါဘူးတဲ့မရအောင်ကိုလှုပ်ထားတာပါတဲ့မရမှန်းလဲနိုင်ငံရေးသမားတွေသိကြပါတယ်တဲ့ပြင်လို့ရရင်တော့တိုင်းရင်းသားတွေ25ရာခိုင်နှုန်းတော့အကျိုးများပြီးတော့ဗမာတွေကတော့100ရာခိုင်နှုန်းအကျိုးများမှာပါတဲ့ပြင်လို့ရရင်တောင်မှတိုင်းခုနှစ်တိုင်းကလွတ်တော်ကိုယ်စားလှယ်တွေကတိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေတင်တဲ့အဆိုကိုကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေပယ်ချခံခဲ့ရမှာသိကြပါတယ်တဲ့မထွေးဆိုတဲ့ကောင်းကတော့2008အခြေခံဥပဒေပြင်ဆင်တာထက်အစ်စ်အကုန်ပြန်ပြီးရေးဆွဲတာကိုပဲပြုလုပ်စေချင်ပါတယ်တဲ့။ဘာကြောင့်လဲဆိုတော့ပြည်သူတွေကိုယ်တိုင်ပါဝင်ရေးဆွဲထားတာမဟုတ်တဲ့အတွက်ဘယ်ချက်ကအရေးပါပြီးအရင်ပြင်သင့်တယ်လဲဆိုတာကိုဒီနေ့အထိတောင်မှနားမလည်တဲ့ပြည်သူတွေကအများပြပါတဲ့။ရှုပ်ထွေးပြီးတော့လှည့်ပြားလွယ်တဲ့2008ခြေဦးဟာစစ်အာဏာရှင်တွေရာသက်ပံအုပ်ချုပ်ဖို့ပဲရည်ရွယ်ရေးဆွဲထားတာဖြစ်ပြီးတော့ဘယ်လိုအချက်တွေကိုပဲပြင်ဆင်ပါစေအဖွဲ့နဲ့အပိတ်ကတော့ကြိုတင်စီစဉ်ပြီးသားဖြစ်နိုင်ပါတယ်တဲ့။ဒါကြောင့်မို့လို့အချိန်ကုန်ပြီးတော့ပြည်သူအတွက်အကျိုးမရှိပါဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီသောတာရှင်တို့ချိုးအစာရင်မှာတော့ဒီပြင်ဆင်နိုင်မယ့်အလားအလာပေါ်မှာတန်တဲ့အမြင်တွေကိုတွေ့ရပါတယ်။ဆိုတော့ဆရာဦးသိန်းတန်းဦးကြီးကျွန်တော်ဒီဖွဲ့စည်းပုံပြင်ရေးမှာဟိုတော်တော်များများမြင်ရတာအဓိကဟန်တာတက်မလို့ဖြစ်မယ်ဆိုပြီးတော့မြင်ရပါတယ်။ဒါပေမဲ့လည်းဟိုတက်မလို့ကောက်ဝဲဦးစည်းချုပ်ကိုလည်းပြောထားဦးလားရှိပါတယ်။တကယ်လို့လိုအပ်လို့ပြင်ရမယ်ဆိုရင်ကောက်ဝဲကိုမရှိဘူးဆိုပြီးပြောပါတယ်။ဒါပေမဲ့တကယ်ပြင်တဲ့အခါမျိုးမှာဘလောက်တိုင်းတာတီလက်ခံမယ်လို့ဆရာသုံးသပ်ပြင်လေဆရာ
။ကျွန်တော်တော့
ตั้งแต่ยาชีเลยจ้ะเราบางทีเราการไปอุจจาระเนี่ยท้องเรียบเยอะแบบเนี้ยแต่เราเปลี่ยนมาเป็นยาชีเยอะมาดูย้อนเนี่ยบ่นะเราอุ่นในนี้เนี่ยบางทีเนี่ยมีขั้นที่กับเอ๋ตัวเดียวเนี่ยแต่ที่เราพอที่บอกเชื่อเราดูตัวเรามีมุสลิมที่ต้องชอบการเนี่ยข่าวเยอะปัตตานียากุ้งงาดูตาตัวเรามาเลี้ยงตัวอุ่นตัวยืดเชื่อทางกุ้งเลยก็งงอ่ะตาตาเนี่ยจังใครเอเนอร์ก็งงตัวตุ่นยิ่งชอบมา ถ้ามันเราไปก็ตัวเองก็ต้องทำมาบริสุทธิ์อายุเดียวสิ่งของเดียวเราไม่พิมพ์มาสรุปแล้วก็ไม่พิมพ์มาเรื่องการเมืองยากเรื่องการเมืองไม่พิมพ์ก็สิ่งที่เขาเวทตัวละนั่นไม่พิมพ์มาพิมพ์มาที่เดียวเดียวแต่เราขึ้นเราขึ้นมาเนี่ยที่เราเข้าเส้นเราขึ้นมาเนี่ยดีใช่ไหมที่มันต้องทำให้จัวมันสุดชุดตัวเรามาพิมพ์มาลูกจัวละมาพิมพ์เนี่ยลูกจัวละเนี่ยดูดูเยอะแต่ชุดตัวเรามาพิมพ์ยิ่งสุดละเราจะน้องเรียบยามเองดูดีอ่ะอาจจะเส้นเนี่ยม
ဆရာဦးစီစုအောင်မြင်ရောခင်ဗျာအခုကျွန်တော်တို့တကယ်တမ်းလို့တော်တယ်မှာပြင်မယ်ဆင်မယ်ဆိုလို့ရှိရင်တမ်းမလို့ကဘလောက်ထိဟိုပါဝင်လာမယ်အလားလာမျိုးရှိလဲအဲဒီဥစ္စာနဲ့ပတ်သက်ရင်တမ်းမလို့ကကိုယ်ဦးစီးချုပ်ပြောတဲ့ဥစ္စာတွေကအဲကျွန်တော်မူကွယ်နှစ်မျိုးလောက်ကျွန်တော်ကြားဘူးတဲ့အမူကွယ်တစ်မျိုးကဗာလဲဆိုတဲ့ခါကျတော့အာဒီဖွဲ့စည်းပုံအခြေခံဥပဒေကအဲဒီလိုလိုပဲကြီးက ยุคก่อนเป็นมาเอเนรีปารีอาลายาที่เรามาเชื่อเราเช่นนี้อันนี้จะบาลูเปียมาเลยสุดเปียวเลยอันนี้ชีวิตเราเนี่ยโอ้พี่เกเรเอเจนเราโอ้โอ้ชาวบ้านเราที่บีสิวเป็นมาเปียวนั่นแหละคือการเราถ้าพี่บอกว่าที่บ้านเราเนี่ยเปียมาเอ้ยคือมาอาชีพสุดยิ่งเปียวอะไรก็ใช่เนี่ยที่เนี่ยที่มาเอ้ยคือบ้านเราเราเป็นสายอาชีพตัวก็ที่เนี่ยเป็นตัวดีก็ยุคเช่นที่เนี่ยพี่เรียนรู้ วุ้นเจ้าหนึ่งเนี่ยขนาดมีวิสัยแต่จำเราต้องการเปลี่ยนวิสัยการเนี่ยอันนี้เจ้าอะไรที่เนี่ยที่เนี่ยขนาดเราเพราะว่าทีวีตัวใหญ่คนที่บุญตัวใหญ่เยอะมากเลยจำเราต้องการเปลี่ยนอะไรหรอจะคู่เดียร์เนี่ยคนที่บุญมาเลยดีใจไม่เปลี่ยนอะไรจำเราก็ตัวมันตีเนี่ยไปหาว่าตีลมยาวแต่ด่าเราดูเช่นเนี่ยเว้ยส่วนขนาดเราที่อาชีพด้วยเนี่ยแค่ไปดูหุ่นตีเนี่ยสิ่งเนี่ยแต่ว่าหุ่นเราเจ้ามาแล้วคู่บ่แต่คู่อาจารย์เราการวิจัยการ ဒီမှာလည်းအခု55ဦးတော်မတည့်ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ကတော့တမတော်ကိုယ်စားလှယ်တွေကဟိုဘာလို့ခါကလေးဆိုတော့ဒါကြီးကဖွဲ့စည်းပုံနဲ့မညီညွတ်လို့သူတို့တွေကပါတော့ပါဝင်နေတယ်ဒါပေမဲ့ဘယ်လိုမှရှင်နေကြတယ်မပြီးပါဘူးဆိုပြီးတော့မှဖွဲ့စည်းပုံခြေကဥပဒေနဲ့ပတ်သက်လို့သူတို့အနေနဲ့ဘာတွေကိုပြင်ပြမှာလဲဘာတွေကိုမူလတိုင်းထားခြင်းမှာလဲ ဘာလို့တော့သဘောထားမှမပြီးပဲမိမိကဟိုကျွန်တော်ကတွေ့ရတယ်အဲ့တော့ဟိုလုံးရကံရတော့အရန်ချက်ပါလိမ့်မယ်ပြေကြလာတော့ကိုရတော်ကပြောသလိုပဲတမတော်ကသဘောမတူရဲအမဲခွဲတဲ့ခါကျရင်ကျွန်တော်ရှေ့မှာနမူနာလေးရှိခဲ့တယ်အဲ့ဒါတရားဥပဒေမှာတော်တော်အကြီးကျယ်ဖြစ်နေတဲ့ကာလတုန်းကလည်းအဲဒီဆိုင်ဖြူကဥဆောင်ပြီးတော့မှအများကြီးတင်ခဲ့တယ်တရားဖွင့်ပြီးပြေးအတွက်ဘာတစ်ခုမှအရာမရောက်ခဲ့ဘူးအခ
ကျေးဇူးပါဆိုတော့စာရေးသားပေးပို့ထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များရှိနေပါသေးတယ်ဒီထက်တူကတော့မိတိလာမျိုးကဦးစိန်မောင်မှာမဆုမုံဖတ်ပြပြပါဦးခင်ဗျ
လွတ်တော်ကဖွဲ့စည်းတာဝန်ပေးတာကိုလေးစားလိုက်တာပြီးတက်မတော်မှကိုယ်စားလှယ်များပူပေါင်းကော်မတီမှပါဝင်ခဲ့ကြပါတယ်ဆွေးနွေးတာတွေကိုလည်းကြားနာခဲ့ကြပါတယ်သို့တော်လည်းမိသူမှဆွေးနွေးခဲ့ခြင်းမရှိခဲ့ကြပါဘူးဒါသူတို့ရဲ့သဘောထားဆန္ဒအတိုင်းပါပူပေါင်းကော်မတီဖွဲ့စည်းတာဟာ2008ဖွဲ့စည်းပုံမှာလှုပ်ထုံးလုံနည်းနဲ့မညီဘူးဆိုပြီးကန့်ကွက်ခဲ့ပါသေးတယ်လွတ်တော်ကလက်မခံခဲ့ပါအခုပူပေါင်းကော်မတီရဲ့အစီအခံစာကိုလည်းအချက်၃ချက်တင်ပြပြီးတော့ကန့်ကွက်ပါတယ်မဖြစ်မနေပြင်ရမယ့်ပုံမှန်တွေကိုလည်းဆွေးနွေးခဲ့ပြီးဖြစ်လို့တက်မတော်ကတည်ပြီးဖြစ်ပါတယ်။ဖွဲ့စည်းပုံကိုမြည်တို့ပြင်ပြီးလို့တက်မပြီးအတိပြုချက်ရယူတဲ့အချိန်မဟုတ်ပါ။2008ဖွဲ့စည်းပုံအခန်း၁၁အတိုင်းလိုက်နာဖို့မလိုသေးတဲ့အတွက်ပူပေါင်းကော်မတီကိုလွှတ်တော်ရဲ့လုပ်ပိုင်းခွင့်ဘောင်အတွင်းကအများရဲ့ဆန္ဒရယူပြီးဖွဲ့စည်းပေးခဲ့တာကိုတွေ့ရပါတယ်။ရှေ့ဆက်ပြီးလို့ရပါကတော့ပူပေါင်းကော်မတီအစီအခံစာပါပြည်စင်သည့်ကြောင့်တင်ပြတဲ့ဥပဒေပုံမှန်မူကြမ်းများကိုလွှတ်တော်ကိုယ်စားလှယ်အားလုံးတဦးချင်းကသဘောထားများတင်ပြီးတော့ဆွေးနွေးကြရမှာဖြစ်ပါတယ်။ထို့အချိန်အခါကျမှ2008ဖွဲ့စည်းပုံကိုထို့ဖွဲ့စည်းပုံပါပြဋ္ဌာန်းချက်များနဲ့အညီပြည်သည့်တာကိုမိမိတို့လိုအပ်လှူလာချက်နဲ့အညီဖြစ်ခဲ့ရင်တက်မတော်ကလက်ခံနိုင်စရာအကြောင်းရှိလို့အောင်မြင်နိုင်လိမ့်မယ်လို့ထင်မြင်မိပါတယ်ခမည်းဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါကတော့မစ်ချလာမျိုးကဦးစိန်မောင်ပါနောက်တူကတော့ကိုရွှေခဲဆိုတဲ့ပုဂ္ဂိုလ်ကသူစာရောနန်းလောင်မှာဖတ်ပြပေးပါဦး
နောက်ထပ်ရှိဖွဲ့စည်းပုံပြင်ဆင်ရေးနှင်းနယ်မှုပူးပေါင်းကော်မတီကိုလွှတ်တော်ကအများဆန္ဒခံယူပြီးတော့ဖွဲ့စည်းတာဝန်ပေးခဲ့ပါတယ်။ဒီကော်မတီဖွဲ့ရာနောက်ထပ်ရှိဖွဲ့စည်းပုံရဲ့လှုပ်ထုံလုံနေတဲ့မညီဘူးလို့လှုပ်ထုံလုံနေပိုင်းကိုတော့အတိအကထားပြီးတော့တမ်ရော့အစုဖွဲ့ကတင်ပြကန့်ကွက်ခဲ့ပါတယ်။ပြင်ဆင်ဖို့လှုပ်တော်မဟုတ်ဘူး။ပြင်ဆင်နိုင်ရတဲ့အတွက်ပြင်သ ဒီကောမဒီမှာတမ်ရော်ကိုဇလဲရီပါဝင်တက်ရောက်ခဲ့ပါတယ်။ဒီကောမဒီမှာတမ်ရော်ကိုဇလဲရီပါဝင်တက်ရောက်ခဲ့ပါတယ်။ဆွေးနွေးရတော့မဟုတ်ခဲ့ပါဘူး။ပူပေါင်းကောမဒီရဲ့အစီအခံစာကိုလွှတ်တော်မှာ2019ဇူလိုင်လ5ရက်နေ့မှာတင်သွင်းခဲ့ပါတယ်။တမ်ရော်အစုအဖွဲ့ကလှုပ်ထုံလုံနေမှန်မှန်ဘူးလို့ဒါဆိုပြီးတော့အချက်3ချက်နဲ့တင်ပြကန့်ကွက်ခဲ့ပါတယ်။ပြင်းထန်လာတဲ့အချက်တွေ ကိုတတ်မှတ်ဖိတ်ခေါ်ပေးခဲ့ပါတယ်။ဒါကြောင့်ဇူလိုင်လ20ရက်နေ့မှာဆွေးနွေးကြမယ့်အချက်တွေမှာမူတည်ပြီးတော့2018ဖွဲ့စည်းပုံရဲ့အခန်း12ပါလှုပ်ထုံးလုပ်နေတဲ့ဆက်လုပ်သွားမှာဖြစ်လို့စောင့်ကြည့်ရအောင်ပါ။ရှေ့အလားလာကတော့တတ်မတော်ကပြုတ်ပြင်းတင်တာပြုတ်ပြင်းမှာကိုလက်ခံတယ်လှုပ်ထုံးလုပ်နေတဲ့ညီပြီးတော့တတ်မတော်ရဲ့အခန်းဌာနကိုထိခိုက်မှုမရှိရင်လက်ခံမယ်တဲ့
င်းဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်မြင်ပြောရရင်45ဦးကော်မတီကတင်ပြထားတဲ့အတိုင်း2021ကစလို့လွှတ်တော်ထဲမှာတက်မတော်သားခုစလဲ15ရာခိုင်နှုန်းနဲ့နောက်တစ်ဖြည်းဖြည်း10ရာခိုင်နှုန်း9ရာခိုင်နှုန်းအထိရှော့ချဖို့တက်မတော်ကလောလောဆယ်ဘယ်လိုမှလက်ခံမယ်မထင်ပါဘူးဒါကြောင့်ကျွန်တော်တင်ပြချင်တာကဖွဲ့စည်းပုံဥပဒေမှာရွေးချယ်ခံခုစလဲနဲ့ခန့်အပ်သည့်ခုစလဲရောနေတာကိုရွေးချယ်ခံခုစလဲဒီအားလုံးဖြစ်အောင်တက်မတော်သားခုစလဲတွေကိုလည်းတက်မတော်ကာကွယ်ဦးစီးချုပ်ကခန့်အပ်ခြင်းမပြုဘဲတက်မတော်သားတွေကမဲပေးသည့်စနစ်နဲ့ပါဝင်ခွင့်ပြုပြီးရာဂိုင်းနှုန်းကိုလောလောဆယ်ကာလမှာရှော့ချခြင်းမပြုဘဲနောက်မှရှော့ချဖို့ပါပဲဒီလိုဆောင်ရွက်တာကိုကာကွယ်ဦးစီးချုပ်အနေနဲ့လည်းအာဏာရှင်မှုသူမဟုတ်ဘူးဆိုရင်လက်မခံနိုင်စရာမရှိဘူးလို့ထင်ပါတယ်။ဘာကြောင့်လဲဆိုရင်သူကမခန့်အပ်ပေမဲ့သူပေးစီခြင်းနဲ့သူကိုသာတက်မတော်သားတွေကမဲပေးကြမှာဖြစ်လို့ပါ။ NLD နဲ့တခြားတိုင်းရင်းသားပါတီတွေဘက်ကကြည်ရင်လည်းလက်ခံနိုင်တဲ့အချက်တွေရှိနေပါတယ်။ဒါတွေကတော့အခုချိန်မှာလွတ်တော်တက်တန်းတစ်ခုအတွင်းတက်မတော်ကာကွယ်ဦးစီးချုပ်ကတက်မတော်သားကိုယ်စားလှယ်ဦးရီအကန့်အသတ်မရှိအကျဉ်းအကန့်အသတ်မရှိလဲနေတာတွေလုံးလို့မရတော့ပါဘူးတက်မတော်သားကိုယ်စားလှယ်တွေကိုလည်းတက်မတော်သားတွေနဲ့သူတို့မိသားစုတွေကမဲပေးကြမှာဖြစ်လို့တက်မတော်သားတွေနဲ့သူတို့မိသားစုတွေရက်ဖက်ပြည်သူကိုယ်စားလှယ်တွေကိုမဲပေးခွင့်မရှိတော့တဲ့အတွက်မိတိလာလိုတက်အင်အားများတဲ့နေရာတွေမှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီလိုတက်ကထောက်ခံတဲ့ပါတီတွေမနိုင်နိုင်တော့ပါဘူးလွတ်တော်ရဲရောက်လာတဲ့တက်မတော်သားကိုယ်စားလှယ်တွေအမြင့်ကြီးလာရင်85ရာခိုင်နှုန်းကျော်မဲရဖို့အထောက်အကူဖြစ်လာမှာပါ။ဒါကြောင့်လောလောဆယ်ဒီနည်းကိုကျင့်သုံးဆောင်ရွက်သင့်တယ်လို့ယူဆပါကြောင်းတင်ပြလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့စာရီမှာတော့ဒီချန်ပီယံချက်တွေတက်တွင်းချက်တွေရတာအမျိုးမျိုးပေါ့လေ။ဆိုတော့ဒီနေရာမှာဒီ NLD အနေနဲ့ကလွတ်တော်ရဲမှာအဓိကနေရာယူထားရဆိုရင်လည်းလက်တလုံးမှာစစ်တပ်ကထောက်ခံမှုမရရင်ဖွဲ့စည်းပုံပြင်ဖို့မှာအဟန့်တားတွေရှိနေတယ်ဆိုတာထင်ရှားပါတယ်။ဆိုတော့ဆရာဦးသိန်းသိန်းဦးရဲ့ဒီလိုအခြေအနေမျိုးမှာဖြစ်ချင်တာဖြစ်တင်တာဒီဖြစ်နေတာတွေထဲမှာပေါ့လေလက်တွေ့ကျကျအရေးကြီးတဲ့ကိစ္စတွေပြင်နိုင်မှုဆိုရင် NLD အနေနဲ့ဘာကိုဦးစားပေးပြီးစောင့်နေတာလဲညာရှိမလဲဆရာဦးသိန်းသိန်းဦး။
ကျွန်တော်ထင်တာကသူ့စုံချင်းလေးတွေပြီးပါရဲ့အခါရတော့ပဲဒီအဖြစ်တစ်ခုတည်းပဲလွတ်တော်ထဲမှာတက်မတော်ရဲ့သဘောတူချက်မပါဘဲနဲ့ဘယ်နည်းနဲ့မှမရဘူး။ကျွန်တော်တို့ဥပဒေများဖြစ်ပြီးဒီဥရေကြီးရအခန်းစနစ်ရကျွန်တော်တို့မဲခွန့်ကျုံပါ။ခုနကကျွန်တော်ပြောတဲ့အတိုင်းပေါ့ဒါမဖြစ်နိုင်တဲ့အခြေအနေပါ။အဲ့တော့အဲ့ဒီအနေအထားဆိုတကယ်တမ်းကပြင်းလို့မရဗျ။အဲ့ပြင်းလုံးလမ်းရရကျွန်တော်တို့ပါမှာစိစက်ကြီးနိုင်တဲ့နီးနဲ့ပဲကျွန်တော်တို့ဖြေရှင်းနိုင်တယ်ဆိုတော့အခုကတော့အမျိုးသားလူမျိုးကြီးဖွဲ့ချုပ်ကဒါနိုင်ငံကြီးရနိုင်ငံကြီးပါတီတွေရနိုင်ငံကြီးရဒါလက်ဦးမှုယူပြီးတော့လုပ်တာပဲဒါဒီမှာဒီကိစ္စုံဆွေးနွေးဖို့တော့အခုကဆောအကုန်လုံးပါလာပြီတိုင်းသားဖွဲ့စည်းတွေအကုန်လုံးဒူလူကြီးတရားလုံးနဲ့ပါလာနေပါလာနေပြီးတော့အဲ့ဒီဟာတစ်ဆင့်တကယ်တော့ပြင်းလုံးကြီးလာကံကိုထုတ်နိုင်ပြီးတော့အဲ့ဒီပုံမှာပြင်းနိုင်ပြီးတော့တောင်းတိဘောဓုစာချုပ်ထုတ်နိုင်ရဲ့နီလန်းအားဖြင့်ဒါကပမာယူထားတဲ့ကျွန်တော်ညာနေဖြစ်နေပြအတော်တော်လေးတော့ဘယ်နည်းနဲ့မှဖြစ်နိုင်ပါ့
။ဟုတ်ကဲ့ဆရာဦးစီဆိုအောင်မြင်အမြင်ရောခင်ဗျအခုကျွန်တော်တို့ဒီဟိုလက်တွေ့ကြကြပေါ့လေပြင်နိုင်စင်နိုင်မှုဆိုလို့ရှိရင် NLD အနေနဲ့လုံနေတဲ့နီလန်းဘာများရှိမယ်လို့ယူဆလဲ
။ကျွန်တော်ကတော့ NLD ဆွဲတက်လာတဲ့အချိန်တုန်းကအတို့ဟိုရွှေလက်ကြည့်တော့လည်းတတိယပြေးလာတဲ့ပုံစံကိုခြေအုပ်တွေပြင်နေဆီပြီးတော့မှအဲ့တော့ခြေအုပ်တွေပြင်ဖို့ကိစ္စဆိုရလဲအရင်ရွှေရှင်းလာတဲ့ဒီ NLD နဲ့တက်မတော်နဲ့သဘောတူရဆိုရင်ဘာမှမဆိုပြင်လို့ရတယ် အဲ့ဒီရတဲ့ဘောမတူရင်တို့မှတမလို့ကတဘောမတူရင်ဘာမှပြလို့မရဘူးဆိုတဲ့ဥစ္စာကလည်းအရင်ယူရှင်းတယ်ဆိုတဲ့ခါကျတော့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့မှဟိုလုံးအနေဒီဘက်ကလုံးရမယ့်ကိစ္စကတမလို့လည်းညှိနှိုင်းပြီးတော့မှပြင်ပမှာပေါ့နော်ညှိနှိုင်းပြီးတော့မှဥပဒေပြန်ဆွဲဆိုတော့ပြင်ဆိုတဲ့ဥစ္စာကဒါအရင်ယူရှင်းတယ်ဒီဥစ္စာကိုအနေဒီဘက်ကမသိဘူးလို့ဆ ကျွန်တော်ကချင်းပြတာရှိတယ်အဲ့ဒီဆိုတာတက်လာကြကြတော့ကဒီတက်မလို့ပဲနဲ့ဆွေးမိကြတယ်ချစ်ခဲ့ပါတယ်တဲ့ဒါပေမဲ့နောက်ပိုင်းမှာတက်မလို့ကဘာမှအကြောင်းလည်းမပြောလည်းမပြောလို့ကဥဒ္ဒခာပြီးသွားတယ်ဆိုတဲ့သဘောမျိုးရှိတယ်လို့ဒါကျွန်တော်ကပြန်ပြီးတော့ကြားရတယ်အဲ့လိုအခြေအနေမျိုးအောက်မှာအန်ဒီဘက်ကအဲ့ဒီနီးရာနဲ့လုံးလုံးမဖြစ်နိုင်ဘူးဆိုတဲ့သဘောရောက်သွားတယ်လေတွေ့
ဟုတ်ကဲ့ပါရှင်ဒီမောင်ပိုးဆိုတဲ့အကောင့်ကတော့ကျွန်တော်အထင်မဲလို့ယုံကြည်ရကြောင်းပါတယ်နောက်ဆုံးလုံလို့ရဘူးအဲ့တော့နောက်ဆုံးလုံလို့ရတဲ့နေရာတော့လွတ်တော်ပြင်ပြီးတော့မှအများကြီးအောင်လုပ်ရတဲ့နေရာကိုပဲကျင့်သုံးရလို့ဖြစ်ပါတယ်ဟုတ်ကဲ့ပင်နိုင်ဆွေးနွေးပြည့်တဲ့ဆရာဦးစည်းသူကောင်မြင့်ဦးသိန်းတန်းကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေမှတ်ချက်ရေးသားပြဖို့သူတွေနဲ့
ကိုအောင်လွင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေညတရားလေးလိုင်းဆွေးနွေးခန်းစီစဉ်ကိုနားဆင်ကြကြရတာပါရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းစောင်းပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
ဖီယိုအမေရိကန်တန်ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOA ရဲ့ internet စာမျက်နှာကနေပြီးတော့နားဆင်ခြင်းနဲ့ဆိုရင်လည်း website လိပ်စာက burmese.voanews.com ဖြစ်ပြီး Facebook လိပ်စာကတော့ VOA Burmese News ဖြစ်ပါတယ်ရှင်အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင
်။ဟောင်ကောင်ကျွန်းမှာစနေနေ့ကလူပေါင်း100ချီချီတက်ခဲ့ကြပြီးရဲတွေကိုထောက်ခံကြောင်းနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးတောင်းဆိုခဲ့ကြပါတယ်။တရုတ်ပြည်မှာကြီးထန်တရားခံလွှဲပြောင်းပေးရေးဥပဒေကြမ်းကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေမှာရဲပင်နဲ့တက်ကြွလှုပ်ရှားသူတွေကြားအဓိကယုံနေဖြစ်ခဲ့ပြီးဟောင်ကောင်မှာပြိပခတ်တွေပေါ်ပေါက်ခဲ့တာပါ။ဟောင်ကောင်ကနေတရုတ်ပြည်မှာကြီးကိုတရားခံလွှဲပြောင်းပေးနိုင်ရေးဆန့်ငံ့ထားတဲ့ဥပဒေကြမ်းအပေါ်ဟောင်ကောင်အစိုးရရဲ့ကင်တွယ်ပုံနဲ့အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲကြီးတရချင်ပဖို့တရအလိုမှာ Safeguard ဟောင်ကောင်ဟောင်ကောင်ကာကွယ်ရေးဆိုတဲ့လူမှုစီဝေးပွဲထွက်ပေါ်လာတာဖြစ်ပါတယ်။ဗြိတိန်အလံလွှင့်ထူထားတဲ့ရေနံတင်တင်မောတစ်စင်းကို Hormuz ရေလက်ချာမှာအီရန်တို့ဖမ်းဆီးခဲ့တာနဲ့ပတ်သက်ပြီးဗြိတိန်ကပြင်းထန်စွာသတိပေးလိုက်တယ်လို့ဒီဖမ်းဆီးမှုဟာဗြိတိန်တို့ရဲ့လုပ်ရက်ကိုလက်တော့ပြန်တာဖြစ်တယ်လို့အီရန်ကပြောကြားလိုက်တဲ့အတွေ့တင်းမာမှုကပိုတိုးလာနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့အီကွေဒေါ်သမ္မတလီနင်းမော်ရီနိုတို့အီကွေဒေါ်မြို့တော်ကွဲတိုမှာတွေ့ဆုံဖို့ရှိနေပါတယ်။ကမ္ဘာနောက်ဖက်ချက်မှာအကျံဖက်ဝါဒဆွဲချင်းချောက်မှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့လက်တင်အမေရိကအခီးစဉ်ပေါ်ထွက်လာတာဖြစ်ပါတယ်။လက္ခဏာဘော်ကိုလူသားတွေပထမဦးဆုံးချေချနိုင်ခဲ့တဲ့နှစ်90ပြည့်ဇူလိုင်20ရက်နေ့မှာအမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကဒီလိုသမိုင်းတွင်အောင်လုပ်ခဲ့ကြတဲ့အမေရိကန်အာကသရှင်မှု၃ဦးကိုချီးကျူးဂုဏ်ပြုစကားပြောဆိုလိုက်ပါတယ်။
ဇူလိုင်လ27ရက်တနင်္ဂနွေနေ့မနေ့ခင် VOA ရဲ့ထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zinab Abdurrahman ဖြစ်ပါတယ်ရှင်ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခွန်ညိုပါရှင်
This program has come to you from the Voice of America, Washington.